Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ9:00ကနေ10:00အထိလိုင်းကီလိုမီတာ1925.32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအတွက်အစီအစဉ်မှုဖြစ်ကျမစုမွန်ကတာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။ကျမကတော့စုမြတ်မော်မှာ Amazon အမြင့်ဆုံးတက်တော်ကြီးမီးလောင်ကျွမ်းနေတာကိုနှိမ့်သက်နိုင်ရေးယူရိုတန်20ကူညီဖို့အတွက်စီးပွားရေးအင်အားကြီး G7 နိုင်ငံကောင်ဆောင်တွေကတိပြုခဲ့ကြပါတယ်။ဟောင်ကောင်ဆန္ဒပြမှုတွေအတွင်းမှာဥပဒေနဲ့မညီတဲ့အကြမ်းဖက်လုပ်ရက်တွေကိုဆန္ဒပြသူတွေကလုပ်တယ်လို့ရဲတွေကစွပ်စွဲပါလေ။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်ထိတ်တဲရောက်သတင်းလွှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အနီးမှာတော့ဒီကနေ့နေကင်းမိုင်းတော့ကအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။ဒါကြောင့်မို့လို့ကုတ်ခိုင်မြို့ပေါ်ကကျောင်းတွေပိတ်ထားလိုက်ရပါတယ်
။ကျောင်းတွေပိတ်တာဟုတ်တယ်ပြည်နေရဆိုရင်လို့ပြန်လာခေါ်ကြရတယ်။ဒါနေအလိုမျိုးကြားတော့သူအပြည်နေရလာခေါ်ပြန်မလာကတော့ပြေးဖဲ့ပြီးလေကျောင်းတွေပိတ်ပြီးလိုက်တယ်။အေးကတော့ပုံမှန်ပါတော့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်ကြီးရခိုင်ဘက်မှာလည်းပြီးခဲ့တဲ့ရက်ပိုင်းကကြေးရွာထဲမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်လေးတွေပါဝင်လူတွေတေကျေထိခိုက်ဒဏ်ရာရခဲ့တဲ့အတွက်မင်းများမြို့နယ်ပန်းမြောင်ကြေးရွာထဲမှာတော့ရွာသားတဝက်လောက်တိတ်ဆောင်နေပါတယ်။ထိုင်းနိုင်ငံမှာတော့မြန်မာနယ်ဘွားရှမ်းနဲ့ကရင်တောင်ပေါ်တိုင်းရင်းသားတွေကိုထိုင်းဆိုရကထောက်ပံ့ကြေးပေးပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကြုံပြုမှုကိုအစပြုခဲ့တဲ့နှစ်400ပြည့်အခမ်းအနားမှာဘလို့မျိုးပြန်ပြီးတော့ပေါင်းစည်းကြမလဲဆိုတဲ့နောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေဇုန်အမြဲဆိုင်တက်တော်ကြီးမီးလောင်ကျွမ်းနေတာကိုနှိမ့်သက်နိုင်ဖို့တက်တော်ကြီးနဲ့ဆက်နေတဲ့နိုင်ငံတွေအတွက်ဒေါ်လာ22တန်းလောက်နဲ့ညီမျှတဲ့ယူရိုတန်း20ကူညီဖို့အတွက်စီးပွားရေးအင်အားကြီး G7 နိုင်ငံကောင်ဆောင်တွေကတိပြုခဲ့ကြပါတယ်။ဒီထောက်ပံ့ငွေတွေနဲ့အမေဇုန်တက်တော်ကြီးကိုရေရှည်ထိမ့်သိမ်းကာကွယ်ရေးအစပြုဆောင်ရွက်မှုတွေကိုလုပ်သွားမယ်လို့ပြင်သစ်သမ္မတအမန်နွယ်မက်ခရွန်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ပြင်သစ်နိုင်ငံ BRH မြို့မှာကျင်းပနေတဲ့ G7 ထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာပြင်သစ်သမ္မတဦးဆောင်ပြီးတော့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးကိစ္စဆွေးနွေးခဲ့ပြီးတဲ့နောက်မှာအမေဇုန်တက်တော်ကြီးကိုကာကွယ်ထိန်းသိမ်းဖို့သဘောတူကတိပြုခဲ့တာဖြစ်ပါတယ်။အမေဇုန်တက်တော်ကြီးမှာလောင်နေတဲ့မီးကိုကူညီနှိမ့်သက်ဖို့အတွက်အဲ့ဒီဒေသကိုပြင်သစ်စစ်တပ်ကိုဆေးလွတ်မယ်လို့ပြင်သစ်သမ္မတကပြောပါတယ်။မီးလောင်နေတဲ့ကိစ္စအပေါ်ဘရာဇီးလ်သမ္မတဂျာယာဘောဆနဲရိုကအလေးနက်ထားမငြိမ့်သက်ဘူးဆိုရင် EU ဥရောပသမ္မတနဲ့ဘရာဇီးလ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်အစ်ကိုကန့်ကွက်မယ်လို့လည်းသမ္မတမက်ခရွန်ကပြောပါရယ်။ဒီကနေ့အစောပိုင်းကလုပ်တဲ့ဒီကမ္ဘာရာသီဥတုဆိုင်ရာဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မတက်ပါဘူး။သမ္မတထရမ့်အနေနဲ့တခြားနှစ်နိုင်ငံဆွေးနွေးပွဲတွေရှိနေတာကြောင့်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးစည်းဝေးပွဲကိုမတက်နိုင်တာဖြစ်ပေမဲ့အမေဇုန်အမြဲဆိုင်တက်တော်ကြီးနဲ့ကာကွယ်ရေးကိစ္စမှာဒီအမေရိကန်ကတသားတည်းရပ်တည်ပါတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ G7 ထိပ်သီးစည်းဝေးပွဲတက်နေတဲ့သမ္မတထရမ့်ကတော့ဒီကနေ့စည်းဝေးပွဲနောက်ဆုံးနေ့မှာအီဂျစ်သမ္မတအက်ဒယ်ဖတာ LCC, ဂျာမနီဝန်ကြီးချုပ်အန်ဂလာမာခယ်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်အနေနဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့ကန့်လန့်လာတယ်လို့ပြောလိုက်ပေမဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဘက်ကတော့ဒါကိုအတိမပြုနိုင်သေးဘူးလို့ပြန်ပြောလိုက်ပါတယ်။သမ္မတထရမ့်ကအမေရိကန်ထိပ်တန်းကုန်သွယ်ရေးကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့တရုတ်ဘက်ကတောင်းဆိုလာတဲ့ဆွေးနွေးပွဲတွေပြန်ဆကြတာပေါ့လို့ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံရဲ့ G7 အဖွဲ့ထိပ်သီးဆွေးနွေးပွဲအတွင်းအီဂျစ်သမ္မတနဲ့ပြင်ပမှာတည်ဆဲဆွေးနွေးရမှာသတင်းတောက်တွေကိုဒီနေ့ပြောခဲ့တာပါသမ္မတထရမ့်ကဆက်ပြီးဖုန်းကနေနှခါတောင်ခေါ်ပြီးတရုတ်ဘက်ကပြောလာတဲ့အရန်ကိုအပြည့်သဘောဆောင်တဲ့ဖုန်းခေါ်ဆွေးမှုတွေဖြစ်တဲ့တရုတ်ဘက်ကနေသဘောတူညီမှုတစ်ခုရကျင်နေတဲ့ဒါကသူတို့အတွက်အရန်ကိုအရေးကြီးနေတယ်လို့သတင်းတောက်တွေကိုပြောခဲ့တာပါဒါပေမဲ့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဂျန်ရှောင်ကတော့အခုလိုဖုန်းခေါ်ဆိုပြောကြားမှုတွေကိုသူမသိခဲ့ဘူးလို့သတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကြီးဝန်ကြီးပြောခွင့်ရဂျန်ကဆက်ပြီးတွေ့ဆုံဆွေးနွေးမှုကတော့လက်ရှိကုန်သွယ်ရေးပြဿနာတွေကိုဖြေရှင်းဖို့မှန်ကန်တဲ့နည်းလမ်းတော့ဖြစ်တယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်။တရုတ်နိုင်ငံကြီးပြောခွင့်ရကပဲတရုတ်အမေရိကန်စီးပွားကုန်သွယ်ရေးပဋိပက္ခတွေကိုညှိနှိုင်းတိုင်ပင်မှုတွေနဲ့ပဲဖြေရှင်းသင့်ပေမဲ့အမေရိကန်ဘက်ကတရုတ်ပေါ်နောက်ထပ်သွင်းကုန်တိုးကောက်လိုက်တာကဂျပန်မှာလုပ်ခဲ့တဲ့ G20 ပွဲတုန်းကနှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့တာကိုချိုးဖောက်ရာရောက်ပြီးနှစ်ဖက်လုံးကိုရောကမ္ဘာစီးပွားရေးကိုပါထိခိုက်စေတယ်လို့ဆိုပါတယ်။က ွန်သွေးကိစ္စတွေနဲ့ပတ်သက်ပြီးသမ္မတထရမ့်အနေနဲ့တရုတ်သမ္မတရှီကျင်းပင်နဲ့တိုက်ရိုက်ဆွေးနွေးမှုရှိခဲ့သလားလို့သတင်းတောက်တွေကမေးတာကိုတော့သမ္မတထရမ့်ကဖြေကြားခဲ့ခြင်းမရှိပေမဲ့သမ္မတရှီကတော့ခေါင်းဆောင်ကောင်းတူဖြစ်ကြောင်းချီချူးပြောဆိုခဲ့ပါတယ်ခင်ဗျာ
G7 ထိပ်သီးစည်းဝေးပွဲကျင်းပနေတဲ့ပြည်ထောင်နိုင်ငံ Biarritz မြို့ကိုအီရန်နိုင်ငံသားရေးဝန်ကြီး Javad Zarif ရောက်လာတဲ့အပေါ်မှာသူ့အနေနဲ့မအံ့ဩဘူးလို့ American သမ္မတ Donald Trump ကပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီး Zarif ပြပြီးတော့ပြင်သစ်သမ္မတ Emmanuel Macron နဲ့တနင်္ဂနွေနေ့ကဆွေးနွေးမယ်ဆိုတာကိုသူ့ကိုသမ္မတ Macron ကအသိပေးတဲ့အကြောင်းနဲ့သူကလည်းလက်ခံတဲ့အကြောင်းသတင်းတောက်တွေကိုသမ္မတ Trump ကဒီကနေ့ပြောကြားပါတယ်။အီရန်မှာအစိုးရပြောင်းလဲဖြစ်အောင်လုပ်နေတာမဟုတ်ပေမဲ့အကြမ်းဖက်လုပ်ရက်တွေလုပ်နေတာရပ်စီခြင်းတယ်လို့သမ္မတ Trump ကဆိုပါတယ်။ဒီနေ့ကနေ့နေတော့က Biarritz မြို့ကိုရောက်လာတဲ့အီရန်နိုင်ငံသားဝင်ကြီးနဲ့တွေ့ဖို့တော့တိတ်ဆောလွန်းသေးတဲ့အတွက်သူ့ဘက်ကစိတ်ဝင်စားဘူးလို့လည်းပြောပါတယ်။ပြင်သစ်သမ္မတနဲ့အီရန်နိုင်ငံသားဝင်ကြီးတို့ G7 ထိပ်သီးစည်းဝေးပွဲမစခင်တောက်ကြနေတော့ကပါရီမြို့တော်မှာပထမတွေ့ဆုံခဲ့ကြတာပါ။ G7 ခေါင်းဆောင်တွေရဲ့စနေနေ့ကညစာစားပွဲအတွင်းမှာအီရန်အကြောင်းကမ္ဘာခေါင်းဆောင်တွေကြားအကြီးအကျယ်ဆွေးနွေးဖြစ်ခဲ့ပြီးတဲ့နောက်အီရန်ဝန်ကြီးကို G7 ကျင်းပတဲ့မြို့ကိုလာဖို့အတွက်သမ္မတမက်ခရွန်ဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။အီရန်နဲ့သဘောတူညီချက်တက်လုပ်မယ်ဆိုရင်2015ခုနှစ်ကရရှိထားတဲ့သဘောတူညီမှုမျိုးမဟုတ်ပဲအီရန်ရဲ့ပယ်ထိန်ထက်မစ်ဆိုသုံးအစီအစဉ်အပါအဝင်နျူကလ িয়ার လက်နက်မထုတ်လို့ရေးကိစ္စကိုပါပါဝင်ဖို့လိုတယ်လို့သမ္မတထရမ့်ကပြောကြားပါတယ်။အီရန်နိုင်ငံအတွက်အဓိကဝင်ငွေရတဲ့ရင်းနှံကဏ္ဍအပေါ်အမေရိကန်ကပြစ်မှတ်ထားပိတ်ဆို့ဒဏ်ခတ်အရေးယူတာကအီရန်စီးပွားရေးကိုအတော်ကြီးထိခိုက်နေတယ်လို့လည်းအမေရိကန်သမ္မတကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ဟောင်ကောင်ရဲတွေကဆန္ဒပြသူတွေဟာဥပဒေနဲ့မညီတဲ့အကြမ်းဖက်လုပ်ရက်တွေပိုတိုးလှုပ်လာနေတယ်လို့ဆွဆွဲလိုက်ပါတယ်။ဒီမိုကရေစီလွတ်လာတဲ့ဟောင်ကောင်မဲ့အုပ်စုဘက်ကတော့မနေ့က12ပတ်မြောက်တရုတ်ဆွေးနွေးဆန့်ကျင်ဆန္ဒပြပွဲအပေါ်ရဲတပ်ဖွဲ့ရဲ့လုပ်ရက်ကသာလုံးဝမလိုအပ်တဲ့လုပ်ရက်ဖြစ်တယ်လို့ပြောနေချိန်မှာရဲတွေကအခုလိုပြန်ဆွဆွဲလိုက်တာပါ။ရဲတပ်ဖွဲ့အကြီးအကဲထဲမှာလည်းလူပေါင်း36ဦးကိုဖမ်းထားတယ်။ဆန္ဒပြသူတွေဘက်ကရဲတွေကိုပစ္စည်းတွေနဲ့ပြင်းပြင်းထန်ထန်ပစ်ပေါက်တာကြောင့်အရာရှိ2ဦးမြေပေါ်လဲချခဲ့ပြီးအရာရှိ6ဦးသနက်ဆွဲထုတ်တားခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါအပြင်အရာရှိ2ဦးဆိုရင်မိုးပေါ်ထောင်ပြီးသတိပေးပစ်ခတ်ခဲ့ပါသေးတယ်။လွှတ်တော်မှအန်ဒရူးဝမ်ဘက်ကတော့အစိုးရနဲ့ရဲတွေရဲ့ပြီးခဲ့တဲ့အပတ်တွေတွင်ဆန္ဒပြပွဲတွေပေါ်လို့ရတဲ့ကြောင့်ပြည်သူတွေကြားမုန်းတိမှုတွေဖြစ်စေခဲ့ပြီးဆန္ဒပြသူတွေဘက်ကလည်းရဲတွေပိတ်ထားတဲ့လမ်းကိုဝင်နေရယူအောင်ရဲတွေကသွားဆပေးခဲ့တယ်လို့ပြန်ပြောခဲ့ပါတယ်။အမတ်ဝမ်ကဆက်ပြီးအခုလိုဖြစ်လာခဲ့တာမှာအဓိကတာဝန်ရှိသူတွေကရဲတွေသာဖြစ်တယ်ဆိုတာသူတွေ့ခဲ့ရတယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တကယ်တော့ဆန္ဒပြသူအများစုကငြင်းငြင်းချမ်းချမ်းနဲ့မနေ့ကဆန္ဒပြချီတက်နေချိန်မှာရုတ်တရက်ခွဲထွက်ဆန္ဒပြတဲ့အုပ်စုဘက်ကိုရဲတပ်ဖွဲ့ကနေမျက်ရည်ပုံးတွေနဲ့ပစ်ခတ်ခဲ့ပြီးပထမဆုံးချိန်နဲ့မိသက်ပတ်တွေသုံးလူစုခွဲခဲ့တာပါ။ဆန္ဒပြသူတချို့ဘက်ကတော့ရဲတွေကိုအုတ်ခဲတွေနဲ့ပြန်ပစ်ခတ်ကြတယ်လို့ဒုတ်ချောင်းတွေသံတုတ်တွေနဲ့ပြန်တက်ခတ်ခဲ့တဲ့ပြင်ရဲတွေလမ်းပေါ်ချော်နေရအောင်ဆက်ပြရည်တွေဖြန့်ခဲ့ပါတယ်။တကယ်တော့ဟောင်ကောင်ကိုပြည်ထိုင်လက်ထက်ထဲကပြည်ထိုင်လက်ထက်ကနေတရုတ်ဆိုရဘက်ကို1998ခုနှစ်မှာပြန်လွှဲပေးခဲ့ပြီးအကြီးမားဆုံးဖြစ်လာတဲ့ဒီဆန္ဒပြပွဲဟာအာရှစီးပွားရေးချက်ချဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုထိခိုက်လာတာကြောင့်ဖြစ်တယ်လို့ဆန္ဒပြသူတွေကဆိုပါတယ်ခင်ဗျ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်နယ်လာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟောင်ကောင်အရင်းနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရည်တည်ချက်ကိုမြန်မာဘက်ကထောက်ခံတဲ့အကြောင်းမြန်မာနိုင်ငံဆရာတရုတ်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်တင်ကပြောကြားသွားတယ်ဆိုပြီးတရုတ်တန်ယုံရဲ့ထုတ်ပြန်ချက်ကောင်းစဉ်ဖြင့်ဖော်ပြထားတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာရောအဲ့ဒီတရုတ်တန်ယုံမူရင်းသတင်းစာကိုထဲမှာပါကောင်းစင်မှာအတိုင်းဖော်ပြထားတာတော့မတွေ့ပါဘူး Facebook မှာဖော်ပြတဲ့တရုတ်တန်ယုံမူရင်းသတင်းထုတ်ပြန်ချက်ထဲမှာတော့ဟောင်ကောင်အထူးအုပ်ချုပ်ရေးဒေသတွင်တည်ငြိမ်အေးချမ်းမှုတရားဥပဒေစိုးမိုးမှုပြန်လည်ရရှိရေးအတွက်ကြိုးပမ်းဆောင်ရွက်မှုများအောင်မြင်မှုရရှိပြီးတော့ဟောင်ကောင်သားဟောင်ကောင်သူများ၏လူမှုစီးပွားအခြေအနေများပုံမှန်အနေထားသို့ဆောလျင်စွာပြန်လည်ရောက်ရှိလိမ့်မည်ဟုမျှော်လင့်ကြောင်းပြည်ထောင်စုဝန်ကြီးဦးကျော်တင်ကပြောတဲ့အကြောင်းကိုဖော်ပြပါရယ်မြန်မာနိုင်ငံသားကြီးဝင်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့ပြည်ထောင်စုဝင်ကြီးဦးကျော်တင်အနေနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးမစ္စတာချန်ဟီကိုဩဂတ်စ်လ22ရက်နေ့ကတွေ့ဆုံခဲ့ရမှာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့ကိစ္စ၊ပိုလမတ်စ်စီမံကိန်းကိစ္စ၊နေဆက်ကုန်သွယ်ရေး၊ရခိုင်ပြည်နယ်ကနောက်ဆုံးဖြစ်ထွန်းမှုတွေနဲ့ မြန်မာညီညာရေးမှာတရုတ်ကအပြုသဘောပါဝင်ကူညီတာကိုဆွေးနွေးခဲ့တယ်လို့ဆိုထားပါတယ်။ဟောင်ကောင်အရေးကိစ္စနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားဌာနထုတ်ပြန်ချက်ထဲမှာတလုံးတစ်ပါးသာမှဖော်ပြမထားပါဘူး။2016ခုနှစ်တုန်းကဒီနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တရုတ်ပြည်ခီးစဉ်အတွင်းနှစ်ဖက်ဘူးတွဲထုတ်ပြန်ဒုံကတော့တရုတ်တနိုင်ငံတည်းရှိတယ်ဆိုတဲ့မူဝါဒကိုမြန်မာအနေနဲ့ထောက်ခံကြောင်းနဲ့တိဘက်အရေးထိုင်ဝမ်အရေးနဲ့ရှင်ကျန်းအရေးကိစ္စတွေမှာတရုတ်ရဲ့ရည်တည်မှုကိုနားလည်ထောက်ခံတဲ့အကြောင်းဖော်ပြခဲ့တာမို့လူ့အခွင့်အရေးဖွဲ့တွေရဲ့ဝေဖန်တာခံရဘူးပါတယ်။ဟောင်ကောင်မှာဖြစ်နေတဲ့တရုတ်ဆန့်ကျင်ဆန္ဒပြမှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတရားဝင်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။
တရုတ်နိုင်ငံအနေနဲ့တော့စမ်းသပ်ဆင့်လွတ်လပ်စွာကုန်သွယ်ရေးဆောင်အသစ်6ခုအတွက်စီမံကိန်းကြီးတစ်ခုကိုဒီနေ့ကျင်းပလိုက်ပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ဖွင့်ပြည်ပြင်ပြောင်းလဲမှုလမ်းကြောင်းပေါ်ဆက်လက်တလှမ်းရေးမှာပြည်ဟာနဲ့လောက်ရအနေနဲ့အခုလိုကျင်းပရမှာမြန်မာနဲ့နယ်စပ်ဖြစ်တဲ့ယူနန်ပြည်နယ်လည်းပါဝင်ပါတယ်။ဒီစမ်းသပ်ဆင့်လွတ်လပ်စွာကုန်သွယ်ရေးဆောင်တစ်တွေတဲ့နောက်ထပ်ပါတဲ့ပြည်နယ်တွေကတော့ရှန်ကောင်၊ဂျန်ဆူ၊ဟီဘီ၊ဟေလျောင်ဂျန်းနဲ့ကူပိုင်ဥချုပ်ရေးဒေသဂွမ်ချီဂျန်းတို့ဖြစ်တယ်လို့နိုင်ငံတော်ကောင်စီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကြေညာချက်ထဲမှာပဲအခုလိုစမ်းသပ်အစ်လွတ်လပ်စွာကုန်သွယ်ရေးဆောင်တစ်တွေဖွင့်လှစ်လိုက်တာကတရုတ်ကွန်မြူနစ်ပါတီနဲ့ဘိုးကော်မတီနဲ့နိုင်ငံတော်ကောင်စီတို့ရဲ့ပြည်ပြင်ပြောင်းလဲတဲ့ခက်သင့်ဖွင့်ရေးဆိုင်ရာမဟာဗျူဟာမြောက်အရေးပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဖော်ပြထားပါတယ်။အခုလိုအသစ်ထပ်ဖွင့်လိုက်တာကြောင့်တနိုင်ငံလုံးမှာစုစုပေါင်းစမ်းသပ်အစ်လွတ်လပ်စွာကုန်သွယ်ရေးဆောင်ပေါင်း18ခုရှိလာပြီးဒီစုံတွေမှာနိုင်ငံတကာစီးပွားရေးနဲ့ကောင်းကောင်းချိတ်ဆက်နိုင်အောင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေ၊ကုန်သွယ်ရေးထောက်ပံ့မှုတွေနဲ့အစိုးရလုပ်ငန်းပြည်ပြင်ပြောင်းလဲမှုတွေကိုပုံစံအသစ်နဲ့အစမ်းကျင့်သုံးနေတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ကိုဘော်နီယိုကျွန်းပေါ်ကနေကဒီ East Kalimantan ပြည်နယ်ကိုပြောင်းရွှေ့မယ်လို့သမ္မတချိုကိုဝီဒိုတို့ကဒီကနေ့ကြေညာလိုက်ပါတယ်။ရေမြင့်နေပြင်အောင်ရောက်နေပြီးလူအဆမတန်များနေတဲ့ဂျကာတာမြို့တော်ကိုပြောင်းရွှေ့ဖို့အသေးချာလေ့လာမှုတွေလုပ်ပြီးတော့ East Kalimantan ပြည်နယ်ကိုရွေးချယ်လိုက်တာဖြစ်တယ်လို့သမ္မတဝီဒိုတို့ကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။မျိုးတော်တဲ့အတွက်နာမည်မပေးရသေးပေမဲ့သဘာဝဘေးဒဏ်ခံရနိုင်ခြင်းနေတဲ့ဆမ်မာရင်ဒာမြို့နဲ့ဘာလီကမ်ပန်စိတ်ကမ်းမြို့တွေနားမှာတည်ရှိမှဖြစ်ပါတယ်။ဂျာဗာကျွန်းပေါ်မှာတည်ရှိတဲ့ဂျကာတာမြို့တော်ကိုနေရာပြောင်းရွှေ့ဖို့အင်ဒိုနီးရှားမှာဆွေးနွေးနေတာဆယ်စုနှစ်နဲ့ချီရှိနေပြီဖြစ်ပေမဲ့ဘော်နီယိုကျွန်းပေါ်ပြောင်းဖို့အစီအစဉ်ကိုသမ္မတဝီဒိုတို့ဧပြီလကအတည်ပြုခဲ့ပြီးတဲ့နောက်မှာမှတည်ထားသွားတာပါ။ဂျကာတာဟာလူနေထူထပ်ဆုံးမြို့တစ်ခုဖြစ်ပြီးတော့လူဆယ်သန်းကျော်နေထိုင်ပါတယ်။ကဲ့ရဲ့မြို့တွေမှာနေသူတွေကိုပေါင်းရင်တော့အဲ့ထက်3000လောက်ရှိပါတယ်။ဒါရီမကရေကြီးနိုင်တဲ့အန္တရာယ်ရှိသလိုမြို့ကန်တန်းတဲ့ချီကမြေအောက်ရေတွေအသုံးများတာကြောင့်ဂျကာတာမြို့တော်ဟာရေမျက်နှာပြင်အောက်ကိုနှိမ့်ချနေပါတယ်
။ကွန်ဂိုနိုင်ငံမှာတော့ရေကောက်ပွဲအပြီး၈လကြာမှာညပေါင်းအစိုးရကိုဖွဲ့စည်းလိုက်နိုင်ပါပြီ။2000တခုနှစ်တည်းကရေရှည်အုပ်ချုပ်လာတဲ့သမ္မတဟောင်းဂျိုးဆက်ကပီလာကိုအစားထိုးလိုက်တဲ့လက်ရှိသမ္မတဖိလစ်ဆီချန်ကာဒီအနေနဲ့သမ္မတရွေးကောက်ပွဲနိုင်ပြီးအချိန်ကျော်ကြာမှအရင်ဆိုးရပါတီနဲ့ညှိကညံပေါင်းအစိုးရဖွဲ့ခဲ့တာပါ။ဝန်ကြီးချုပ်ဆာဗာစတာအဲလူကမ်ဘာကလည်းနောက်ဆုံးမှာတော့ကွန်ဂိုမှာအစိုးရရှိလာပါပြီလို့ဒီနေ့အကြေညာလိုက်ကသမ္မတအနေနဲ့လည်းဒီညံပေါင်းဖွဲ့စည်းပုံအမိန့်ကိုဆိုင်ထိုးတာပြီးအစိုးရသည်စလည်ပတ်တော်မယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတနင်္လာညချမ်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့အနီးမှာတော့ဒီကနေ့နေ့ခင်းပိုင်းတုန်းကအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။ဒါကြောင့်မလို့ကွတ်ခိုင်မြို့ပေါ်ကကြောင်းတွေပိတ်ခဲ့ရပါတယ်။လောလောဆယ်မှာတော့မူဆယ်နမ်ခန့်နဲ့သိန်းဒီဘတ်တွေမှာငြိမ်သက်နေပြီးဒုက္ခသည်တချို့နေရပြန်တာရှိနေပါတယ်။ဒါပေမဲ့လို့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကတော့တွာလာလို့မရသေးပါဘူး။နောက်ဆုံးအခြေအနေကိုတော့ကိုမိုးစော်ပြောပြပေးပါရှင်
။ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းတစ်လျှောက်ဒီလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေဟာဆယ်ရဲကျော်ကြာမြင့်လာတဲ့အထိဆက်လက်ပြင်းထန်နေစေရှိနေပါတယ်။ဒီနေ့နေကင်းပိုင်းမှာတော့ကွက်ခိုင်မြို့ဂေါကွင်းအနီးမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်မြို့ပေါ်ကကျောင်းတွေပိတ်လိုက်ရကြောင်းကွက်ခိုင်မြို့ကကူညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်။
တော့ဝေဘာမှာဖြစ်တာဗျာကျွန်တော်ကဘူးကဲစိတ်မအခုလည်းချနေတော့ဗျာစောင်းနေပိတ်တာဟုတ်တယ်ပြင်နေရဆိုရင်လို့ပြန်လာပေါ်ကြတယ်ဒါနေအဲ့လိုမျိုးကြားတော့သူအပြင်နေရလာခေါ်တော့ဆရာမတွေလည်းကဘူးပြေးထည့်ပြီးလဲစောင်းနေပိတ်ပြီးလိုက်တယ်အေးကတော့ပုံမှန်ပါတော့ဟိုနည်းနည်းနည်းနည်းလူကတော့ဟိုပိတ်ကြတာပေါ့ရှိတဲ့လူကတော့ဒီလိုတောတောလာလာရှိကြက
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတမ်ရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မူဆယ်နဲ့ကုတ်ခိုင်ကြားမှာဒီလ15ရက်နေ့တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့နောက်ကားအသွာလာတွေရပ်ဆိုင်ခဲ့ရကဒီလ25ရက်နေ့ညနေပိုင်းမှာတော့နန်းဖက်ကနဲ့ကုတ်ခိုင်ကြားမှာကားတွေစတင်ပြေးဆွဲခဲ့ပါတဲ့။ဒီကနေ့နောက်ဆုံးအခြေအနေကိုတော့ကုတ်ခိုင်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်လွင်ကအခုလိုပြောပါတယ်
။ကုတ်ခိုင်လာရှိုးလန်းကတော့အသွာလာတော့ရှိပါတယ်။ဒါပေမဲ့ဒီ
ဟောပေါ်ဒီတက်မတော်စစ်ကြောင်းနေနည်းနည်းလေးဟိုလွတ်တဲ့နေရာလေးတွေမှာဒီတစ်ဖက်အဖက်ရနေပြီးတော့အခဏတစ်ချုပ်ပေါ့အဲ့လိုဟာမျိုးလေးတွေတော့ရှိပါတယ်ဟုတ်ကဲ့ဒီကကုတ်ခိုင်တဲ့မူဆယ်နဲ့ကတော့ဒီအဲ့မပွင့်တပွင့်အနေထားလို့ပဲပြောအောင်ပါပဲပြတ်တောင်းပြတ်တောင်းလေးတွေတော့ဟိုဘက်ဒီဘက်တော့သွားနေကြတယ်ဗျာကားလေးတွေပဲ
မူဆယ်မြို့မှာတော့အခြေအနေဟာအေးချမ်းနေပြီးကားငယ်လေးတွေဟာတာမိုးညဲဘက်ကတစ်ဆင့်ကိုခိုင်မျိုးဘက်ကိုသွားတာတွေရှိပေမဲ့ကုန်တင်ကားကြီးတွေတော့သွားလာတာမရှိကြောင်းမူဆယ်မျိုးကန်တွေကပြောပါတယ်လောလောဆယ်နန်းခမ်းမျိုးဘက်မှာလည်းတိုက်ပွဲတွေညင်သက်နေပြီး22ရက်နေ့ကဖြစ်တဲ့တိုက်ပွဲကြောင့်ကောင်းဝိုင်းရွာကနန်းခမ်းမျိုးဘော်ကိုတင်းရှောင်လာသူတွေဟာတင်းငွေတွေကနေရပြန်ပြီးဖြစ်ကြောင်းနဲ့ကျောင်းတွေလည်းပုံမှန်ပြန်ဖွင့်ပြီးဖြစ်ကြောင်းနန်းခမ်းမျိုးကန်တဦးကပြောပါတယ
်ရှိသေးဒုက္ခတော့မနေ့ကနေ့လေရောပြန်ပြည်လိုက်ပြီဒီမှာခံပါတော့အေးစစ်ဖြစ်နေပြီကျောင်းကပုံမှန်ပြန်ဖွင့်နေအခုတော့ဆယ်တော့နေနေတယ်လို့တမျိုးနယ်လုံးဒါမှတကယ်မကြောက
်တမ်ရော်ကထုတ်ဝေတဲ့မြောက်ရီသတင်းစာမှာလာရှိုးတိန်နီမူဆယ်လမ်းမှာလာရှိုးကနေနန်းဖက်ကာအထိနမြေလုံခြုံရေးဆောင်ရွက်နိုင်ပြီးနန်းဖက်ကာနဲ့မူဆယ်ကြားလမ်းပိုင်းကိုဆက်လက်ရှင်းလင်းနေကြောင်းဖော်ပြထားပါတယ်အခြားနေဆက်ကုံသွေးလမ်းဖြစ်တဲ့လာရှိုးတိန်နီကွန်းလုံလမ်းပိုင်းကဖြစ်စည်းခံရတဲ့တံတားတွေကိုပြန်လည်ပြင်ဆင်နိုင်ခဲ့ပြီဖြစ်တာကြောင့်တင်းနှင်းကနွေတွေကစပြီးရင်ကြီးရင်ငယ်တွေတွာလာနေပြီဖြစ်ကြောင်းဒီနေ့ထုတ်မြဝတီသတင်းစာမှာဖော်ပြပါတယ်ဒီလ24ရက်နေ့ကလာရှိုးနဲ့တိန်နီကြားကရေဘူးစစ်စေးရေးဂိတ်ကို TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ပြည်သူစစ်တအူးတေဆုံးပြီးတအူးဒဏ်ရာရခဲ့ပါတယ်
ရှမ်းမြောက်ပိုင်းကအခြေအနေကိုကိုမိုးစော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေအကြောင်းကိုတင်ပြပေးကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့လို့လူသေးချေထိခိုက်ဒဏ်ရာရရှိခဲ့ကြတဲ့မင်းမြမြို့နယ်ပန်းမြောင်းကျေးရွာကရွာသူရွာသားတွေကစိုးရိမ်ကြောက်လန့်စိတ်ဖြစ်လာလို့ရွာသားတဝက်လောက်နေအိမ်ကနေစွန့်ခွာပြီးစစ်ဘေးရှောင်နေကြရပါတယ်။စာတင်ကျောင်းတွေနဲ့ဆေးရုံတွေပိတ်ထားရတဲ့အခြေအနေမှာလည်းရှိနေတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကပန်းမြောင်းကျေးရွာမှာလက်နက်ကြီးကြီးပောက်ကွဲမှုကြောင့်ကလေးငယ်3ဦးသေဆုံးပြီးတော့ဒဏ်ရာရသူ3ဦးကိုတော့ဆေးရုံတင်ထားဆဲပဲလို့ဒေသခံတွေကပြောပါတယ်။အသေးစိတ်ကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မင်းပြမြို့နယ်ပန်းမြောင်းရွာမှာလက်နက်ကြီးကြီးကြားရောက်ခဲ့ပြီးရောရက်လူကြီးထပ်ဝက်လောက်နေရဆွတ်ခွာထွက်ပြေးနေရတယ်လို့ကိုဆိုင်ကွင်းစင်းကြီးရှုခဲ့တဲ့ဒီနယ်လှုပ်တော်ကုစလေဦးလှအောင်သိန်းကပြောပါတယ
်။အဲ့ဒီပန်းမြောင်းရွာကအခုတခြားညိုလာတော့ဖြစ်အဲ့ဒီကတော့ဝင်းနီဘောလောက်တော့ဟိုဘင်းလဲကိုဒီကအဲ့ဒီအန်ဒီကောင်ကိုစိုးရဲထောက်ကြီးသွားတာတော့အများကြီးရှိတယ်။အချို့ဆိုရင်ဘောတုံးမျိုးနဲ့ကြီးရောက်သွားတဲ့သူတွေရှိတယ်။ကျွန်တော်မင်းသားသွားတဲ့ဒီတော့ရွာရဲ့ဆက်ဝလာအောင်တောင်းဆောက်ကပ်သွားတယ်ကြားတယ်ဆိုပြီးတော့
ပန်းမြောင်းရွာသားဆောင်ကြီးဟာမင်းပြမြောက်ဦးနဲ့ပေါက်သောမျိုးတွေမှာစစ်ဆောင်သိနေရကြောင်းဒေသခံတွေကပြောပါတယ်လက်ရှိပန်းမြောင်းရွာမှာစာရင်ရောင်းတဲ့စေယုံကစားပိတ်ထားရတယ်လို့ဦးလှသိန်းအောင်ကဆက်ပြောပါတယ
်။ကျောင်းတွေပိတ်ထားတယ်၊စေခန်းလေးဟိုတဲ့နေစေယုံလေးပိတ်ထားတယ်လို့ပြောတယ်။အဲဒီကဆရာမတ်မတ်တွေကခုပြီးတော့အတော်ကြတယ်ဆိုပြီးတော့ပြောတယ်မင်းက။
ပန်းမြောင်းရွာဟာစိုက်နယ်စစ်ရွာကြီးဖြစ်ပြီးအင်ချီ1500ကျော်ရှိပြီးတော့လူကြီး9000ကျော်လောက်နေထိုင်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကပန်းမြောင်းကျေးရွာပေါ်မှာလက်နက်ကြီးကြီးကြားရပောက်ကွက်ခဲ့ပြီးကျောင်းနေရွယ်ကလေး3ဦးသေဆုံးခဲ့တယ်လို့လူကြီး4ဦးသေခိုက်တန်ရာရရှိခဲ့ပါတယ်။တရားရရှိသူအသေးက၃ဦးဟာစေယုံတင်ထားရတယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။မင်းမကြီးကနေလာတဲ့ရှင်ကသိကြတယ်ပါ။ရောက်ကနောက်မှာရောက်တော့ဆက်ပြနေတာ။ဆက်ပြတာတယောက်တည်းကဒီနေ့ operation လုပ်ရတယ
်။လက်နေကြီးကြားရောက်ပောက်ကွဲမှုဟာမြန်မာစစ်တပ်ကနေပြစ်ခတ်တာလို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့မြန်မာစစ်တပ်ဘက်ကတော့အေးရခိုင်လက်နက်ကန်ဖွဲ့တွေရွာတွင်းကိုပြစ်ခတ်တာလို့ဆက်ဆွဲထားပါတယ်။ဒါကိုရခိုင်လက်နက်ကန်ဖွဲ့ကငြင်းဆူထားပါတယ်။မင်းပြမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ဒေလတွင်စိုက်ပွဲတွေဖြစ်ပွားနေမှုအများပြားနေသလိုထောင်ကြီးတဲ့စစ်ဘေးရှောင်ရွာသားတွေဟာဒုက္ခတဲ့စခန်းကူးခုမှရှိနေကြတယ်လို့တင်ဃဟကန့်လက်ရဂိတအဖွဲ့ဥက္ကဋ္ဌကိုအန္တာကြီးကပြောပါတယ
်စစ်ဆောင်များချိုးရတဲ့အိမ်ပြန်လာတဲ့ချိုးရတဲ့ပြန်လို့မရတဲ့လူတွေကတော့မပြန်ဘူးကိုဒီစစ်ဆောင်များမင်းပြမြို့ပေါ်ရဲ့ပြီးလို့ရှိရင်မင်းပြနေအကုန်လုံးစခန်းကူးခုရှိပါတယ်အရင်ကတော့1000ကျော်ရှိတယ်ကိုအခုကတော့အကုန်လုံးပေါင်းလို့1000ပဲဝန်းကျင်လောက်ပဲကျန်တော့တယ်သာသောနေလည်းဆရာတော့ဒုက္ခတွေဆိုတဲ့အကောင်းဆုံးမှနေရတဲ့ဆိုတော့ဒီရင်းဒီပါအလူရှင်ကထောက်ပံ့နေလာတဲ့ဆိုတော့တာရီတော်ကတော့သိအရှင်မျိုးကိုခရိုင်တာအဖွဲ့သတ်ပံ့ပေးနေပါဗျာသူရောထောက်ပံ့မှုမရှိဘူးဗျာ
ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့ကြားဘူတိတောင်ရတိတောင်ကြောက်တော်မြောက်ဦးမင်းပြမြို့နယ်အတွင်းမှာစစ်ရေးသိမ်းမှနေစေဖြစ်ပါတယ်ဒီစစ်ရေးပြည်ပကဖြစ်စဉ်တွင်ဒေသခံရွာသား6000လောက်စစ်ဘေးသိမ်းရှောင်နေရတယ်လို့လည်း ရခိုင်လူမှုဖွဲ့စည်းတွေကနေစည်ရင်ပြည့်စုံထားပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်ကရခိုင်ပြည်နယ်ဘက်ကစည်ရင်ခြေနေကိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနယ်ဘွားရှမ်းနဲ့ကရင်တောင်ပေါ်တိုင်းရင်းသားတွေထိုင်းဆိုရရဲ့ထောက်ပံ့ခြင်းရရှိတဲ့အကြောင်းကိုတင်ပြပေးကြပါတယ်။ထိုင်းဆိုရရဲ့စည်ရဲသားတွေကိုကူညီတဲ့ထောက်ပံ့ခြင်းတွေကိုတော့မဲဟောင်းဆောင်ခရိုင်နဲ့တပ်ခရိုင်ထဲမှာရှိတဲ့မြမနွယ်ဘွားရှမ်းနဲ့ကရင်တောင်ပေါ်တိုင်းရင်းသားတွေရရှိပါတယ်။ဒီဩဂုတ်လအတွင်းမှာထောက်ပံ့ပေးတဲ့အစီအစဉ်မှာအခုလိုမျိုးရှမ်းနဲ့ကရင်တောင်ပေါ်တိုင်းရင်းသားတွေအများအပြားရရှိခဲ့တာပါ။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံအတွင်းမှာနေထိုင်နေကြတဲ့အခြေခံဝင်ငွေနှဲပါတဲ့မိသားစုတွေအသက်60နဲ့အထက်တကြီးရွယ်ဦးတွေနဲ့မွေးကိစ္စကလေးငယ်တွေအတွက်2019ခုနှစ်ဩဂုတ်လထောက်ပံ့ပေးအနေနဲ့မြန်မာကျပ်ငွေ2000ကျွဲလောက်နဲ့ညီမျှတဲ့ဗတ်ငွေ900ကိုထိုင်းမြန်မာနယ်စပ်မယောင်ဆောင်ခရိုင်အတွင်းကကရင်နဲ့ရှမ်းတိုင်းရင်းသားတွေကိုပေးအပ်ခဲ့တာပါအခုလိုမျိုးအစိုးရရဲ့ထောက်ပံ့ပေးမှုအစီအစဉ်ဟာတောင်ပေါ်နေတိုင်းရင်းသားတွေအတွက်စီးပွားရေးကျက်တဲနေတဲ့ကာလမှာအဆင်ပြေမှုတွေရှိလာတယ်ဆိုပြီးထိုင်းအမျိုးသမီးတို့ကတော့အခုလိုပြောပြပါတယ်
တချို့လူက300ရတာတချို့လူက200ရတာသူရချင်းမတူဘူးဒီလမှာ900တစ်သက်ပဲ900ပေးတယ်နောက်လာဆိုတော့သူ့ပုံမှန်ပြင်ရသွားမယ်300ပဲစံပေါ်သမားလေးကသူတို့နာရှိဆိုရင်သူတို့ပတ်စံမဲ့သူတို့နှိပ်ထောက်လိုက်တယ်လေမပတ်စံမဲ့ယူလိုက်တယ်အဲ့လိုပေါ့သူတို့စီမလားဘလို့ဆိုတော့သုံးရင်တော့ပေါ့တော့ဘာဖြစ်ဆိုတော့သူတို့စီမအနေဆုံးပေါ့နော်အစီလေးနည်းနည်းတော့ငပီတို့စားတို့ပါလေနည်းနည်းပပတို့ရတော့ဆိုသူတို့ပကမှာတော့ပုံပြီးကောင်းလာတယ်ပေါ့နော်သူတို့ကျန်နေစားလေသူတို့စံတို့ဘာလို့နည်းနည်းပါပါဝယ်ရသေးတယ်အဲ့လိုပေါ့တကယ်တော့သူတို့ပတ်စံနဲ့ချောလာဆိုသူတို့လည်းအနေဆုံးနဲ့ညီဖို့ကြီးဖို့ခါသူတို့ရသွားတော့ဗောမဟာလားစက်တာတော့လည်းအဲ့အဲ့ပကမှလည်းပြူသွားတယ်အစိုးရကနေသူတို့ထောက်ပတ်သွားတော့ဗောနော
်တက်ခရိုင်အုပ်ဖံမြို့နယ်ထဲမှာတော့လဲထွန်ဆက်စပိုင်းရိုက်ဆက်စတဲ့ကရိယာတွေကိုတုံးနေကြတဲ့တောင်ယာလို့သူတွေကတော့တချို့ဓာတ်စီလိုအပ်ချက်တွေရှိရဆိုရင်ငွေအစားအစားတော့ဝယ်လို့ရတဲ့ကတ်နဲ့ဓာတ်စီတွေလည်းထုတ်ယူလို့ရတယ်လို့ဆိုပါတယ်
။တချို့လူလည်းလေသမားလေးဆိုသူတို့ဓာတ်စီတွေရမှာမှဓာတ်စီတစ်ထုပ်လည်းရတယ်။ဥပ္ပံနဲ့ရမှာဆိုသူတို့ဓာတ်စီတွေသူတို့တုံလိုက်တယ်
။ထိုင်းနိုင်ငံမှာစီးပွားရေးကျနေတဲ့အချိန်အယောင်းဝယ်တွေအဆင်မပြေတာတွေကုန်စည်နှုန်းတွေကြီးလာတဲ့အခြေအနေတွေကြောင့်စင်ရဲသားတွေအတွက်ကူညီထောက်ပံ့ပေးတဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါတယ်
။ကာလချင်းမှာအဲ့လိုပေါ့နော်စီလေဒါစီကစေတတဲ့ဘာလေးလဲတိတ်စီမပီပေါ့နော်တက်ဟိုရှင်ရတာလေအဲ့လိုပေါ့နော်တောင်ပေါ်သားလေးသားလေးအားလုံးပေါ့နော်အာဘဒူစည်ရင်းလေးပေးထားတဲ့လူဆိုအားလုံးရတယ်အစိုးရကိုယ်တိုင်သူတို့စစ်စေးပေးလာတယ်လေ
ထိုင်းလူကြီးတန်း90နီးပါးရှိတဲ့အထက်ကဝင်ဝင်နေတဲ့စည်ရင်းဝင်လူကြီးက5တန်းကျော်ရှိပြီးထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့မြန်မာနယ်ပါတောင်ပေါ်တိုင်းရင်းသားတွေကပါဝင်ငွေနဲ့တဲ့စည်ရင်းမှာထည့်သွင်းပြီးအထိုင်းအစိုးရကထောက်ပံ့ကြေးပေးခဲ့တာပါအခုရရှိခဲ့တဲ့ထောက်ပံ့ကြေးကိုမယောင်ဆောင်ခရိုင်အတွင်းကမဲ့ငောင်မဲ့ပလနွိုင်းဝှေ့ပုံခွန်းယုံစတဲ့နေရာဒေသတွေကတောင်ပေါ်တိုင်းရင်းသားတွေကဗန်မာလာထုတ်ယူနေကြတာကိုလည်းတွေ့ရှိရပါတယ်တက်ခရိုင်တွေကတောင်ပေါ်သားတွေလယ်သမားတွေဟာလည်းအလားတူဒီထောက်ပံ့ပေးငွေကိုနီးစပ်ရာကုန်တိုက်တွေကုန်စုံဆိုင်တွေမှာအစားအသောက်တွေနဲ့သူတို့ရဲ့လိုအပ်ချက်တွေထုတ်ယူနိုင်ကြပါတယ်။စည်ရဲသားတွေအတွက်လစဉ်ထောက်ပံ့ပေးငွေရရှိတဲ့အပြင်ဩဂုတ်လအတွက်ကတော့အထူးအစီအစဉ်နဲ့ဗတ်ငွေ900ထောက်ပံ့ပေးခဲ့တာဖြစ်ပါတယ်ရှင
်။ Goshnath ya?ဒီခိုင်မြောက်ပိုင်းမှာ2019ခုနှစ်အပြာလန်အကြမ်းဖက်ပြိပခါတွေဖြစ်ပြီးတော့ဒုက္ခသည်တင်းငနန်းအထိနေကြားထွက်ပြေးခဲ့ရတဲ့ဖြစ်ရပ်အခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြေးခဲ့ပါပြီထွက်ပြေးသွားတဲ့ရိုင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါဒီဖြစ်ရပ်တွင်လုံခြုံရေးတပ်တွေရဲ့လူခွင့်ကြီးကျူးလွန်ဖောက်ပြက်မှုတွေကိုစုံစမ်းအရေးယူဖို့တောင်းဆိုချက်တွေကလည်းရှိနေသေးပါမြန်မာစုရဘက်ကတော့ဒီဖြစ်ရပ်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်မြန်မာနိုင်ငံတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာကြောင့်နိုင်ငံတကာရဲ့ဝင်ရောက်စွပ်ဖက်စရာမလိုဘူးလို့ပြောနေပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်နှစ်တုန်းကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေအပေါ်မှာတရားစီရင်ရေးကဘလူးခီးရောက်နေပြီလေ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြည့်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12329382554ဖြစ်ပါတယ်။email လိပ်စာကတော့ bemis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မ နက်ဖြန်အင်္ဂါညထဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုမှာကျွန်ပြုမှုအစပြုခဲ့တဲ့နှစ်400ပြည့်အခမ်းအနားတွေမှာပါဝင်ဆွေးနွေးကြတဲ့အာဖရိကနယ်ပွားတွေနဲ့အာဖရိကန်အမေရိကန်တွေကတော့စီးပွားရေးနဲ့လူမျိုးရေးအရာကွဲပြားနေတဲ့လူမှုအဖွဲ့အစည်းအတွင်းမှာပြန်လည်ပေါင်းစည်းရေးအတွက်အားလုံးဝိုင်းကြိုးစားရမယ်လို့ပြောဆိုလိုက်ကြပါရစေ။ကျွန်ပြုခံရမှုစတင်ခဲ့တဲ့ဒီနှစ်400ပြည့်နှစ်ပတ်လည်နေ့အခမ်းအနားကျင်းပဖို့ပြီးခဲ့တဲ့စနေနေ့တုန်းကလူမှုစုဝေးခွဲရာဗာဂျီးနီးယားပြည်နယ်နော့သ်ဖို့ဒ်မြို့ကနေပြီးတော့ VOA သတင်းတောက် Kings Biwara သတင်းပေးပို့ထားပါတယ်မတ်တင်ကီထိုက်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။တမိုင်းပညာရှင်တွေအဆိုအရလွန်ခဲ့တဲ့နှစ်ပေါင်း400တုန်းကအင်ဂိုလာကနေဖမ်းလာသူ20ကိုကျွန်ဖြစ်ရောင်းချခဲ့တဲ့နေရာလို့ဆိုတဲ့နေရာအနည်းမှာဒီသမိုင်းချောင်းကိုအနာဂတ်မျိုးဆက်တွေအတွက်ထိမ့်သိမ်းထားရေးဆောင်ရွက်နေကြသူတွေကပြန်ပြောင်းအမှတ်ရအခမ်းအနားတွေကိုကျင့်ပခဲ့ကြပါတယ်။အတိတ်ကိုလေးစားအသိမှတ်ပြုဖို့အကောင်းဆုံးနည်းလမ်းကလူမျိုးနဲ့နောက်ခံသမိုင်းချောင်းမတူညီကြသူအလုံးအနေနဲ့ပိုပြီးကောင်းမွန်တဲ့အနာဂတ်ကိုတည်ဆောက်ကြဖို့ဖြစ်တယ်လို့စနေနေ့ကအခမ်းအနားတွေကိုတက်ရောက်ခဲ့တဲ့ Bobby Joe Willis ကပြောပါတယ
်။ We can begin to build and see how people canwork together as people
လူသားတွေအနေနဲ့အတူတကွပူးပေါင်းဆောင်ရွက်နိုင်တယ်ဆိုတာနဲ့ကျွန်တော်တို့စနိုင်ပါတယ်လူမဲတွေနဲ့လူပြူတွေကတခုတည်းသောအတိုင်းအဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ပြီးဒီနိုင်ငံကိုတည်ဆောက်တာပါဒီလိုဖြစ်လာနိုင်မှုကတော့တဦးနဲ့တဦးရိုင်းမင်းကူညီတဲ့အခြေအနေမျိုးကိုပြန်လို့ရပါမယ
်အခမ်းအနားကိုတက်ရောက်ခဲ့သူတဦးဖြစ်တဲ့ Michael Smith ကတော့ကျွန်းသမိုင်းကြောင်းကိုထဲထဲဝင်ဝင်လေ့လာတဲ့အခါသူ့အနေနဲ့လူမှုအတိုင်းအဝိုင်းတွင်ကွဲပြားမှုတွေအပေါ်ပူပီဆိုရိမ်မိတယ်လို့ပြောပါတယ်တနက်ကန်ချမ်းဖတ်မှုတွေနဲ့သဘောထားသေးတင်ခြင်းတွေတိုးပွားလာမှုတွေဟာဆိုရင်ခေါင်းဆောင်တွေအနေနဲ့တရားဥပဒေကိုလေးစားလိုက်နာယုံတယ်မဟုတ်ဘဲလူကုန်တိုက်ခါကိုပူပီအလေးထားဆောင်ရွက်ဖို့လိုအပ်ချက်ဖြစ်တယ်လို့သူကပြောပါတယ်
from the 60s when they made amendments to constitutions and laws
အခြေခံဥပဒေနဲ့ဥပဒေတွေကိုပြင်ဆင်ခဲ့ကြတဲ့1860ပြည့်နှစ်လွန်နေကနေစပြီးဆောင်ရွက်မှုတွေကအများကြီးကုစားမှုသာဖြစ်ပါတယ်တကယ်တိုးတက်မှုမဟုတ်ပါဘူးတိုးတက်မှုတွေဖော်ဆောင်ခဲ့ပါပြီဆိုပြီးကနဦးလူတွေယုံကြည်လာစေဖို့အပေါ်ယံလက်စားမှုလိုမျိုးသာဖြစ်ပါတယ်အခုတော့ဒီအများကြီးကုစားမှုတွေကွာကျသွားပြီဖြစ်ပြီးတကယ်တမ်းဘာတွေဖြစ်နေတယ်လဲဆိုတာနဲ့ဘာတွေမပြောင်းလဲသေးဘူးလဲဆိုတာတွေကိုမြင်တွေ့နေကြပြီလို့ကျွန်တော်ထင်ပါတယ်
။အစိုးရတပ်ဖွဲ့တွေနဲ့အင်္ဂလိပ်စကားပြောလူနည်းစုတွေကြားပြည်ပခါတွေနဲ့ကြုံတွေ့နေရတဲ့ကင်မရွန်နိုင်ငံကနေရိုးရာအကြီးအကဲနဂျင်းဂျွန်လဲအခမ်းအနားကိုတက်ရောက်လာပါတယ်။ဂျွန်ပြုတ်မှုတမိုင်းချောင်းပုံရိပ်ဟာဆိုရင်အာဖရိကနဲ့အမေရိကန်ကြားနှောင်ကျိုးတွေပို့ပြီးခိုင်မာစေဖို့အခွင့်အလမ်းဖြစ်တယ်လို့သူကပြောပါတယ
်။ The black Americans who were brought here through slavery should not find their roots back in Africa.
ကျွန်ပြုခံရပြီးဒီကိုခေါ်လာခံရတဲ့လူမဲအမေရိကန်တွေအနေနဲ့အခုအချိန်မှာအာဖရိကကိုပြန်ပြီးကိုယ့်ရဲ့ဇင်မြစ်ကိုဖော်ထုတ်သင့်ပါတယ်။ဒါကြောင့်လဲကျွန်တော်တို့အတူတကွရှိနေဖို့ဒီကိုလာခဲ့ကြတာဖြစ်ပါတယ်။ဘယ်နေရာမှာပဲရှိရှိအားလုံးကအာဖရိကနယ်ပွားတွေပါလူမဲတွေပါ။ပူပြီးခိုင်မာကောင်းမွန်တဲ့လူမျိုးတစ်ခုဖြစ်လာအောင်ဆောင်ရွက်ကြပြီးဖွံ့ဖြိုးလာနေတဲ့ကမ္ဘာစီးပွားရေးမှာခိုင်မာအားကောင်းတဲ့အင်အားတည်းဖြစ်လာအောင်ဆောင်ရွက်ကြပါစို့။
1619ခုနှစ်နှစ်ပတ်လည်အောက်မေပွဲအခမ်းအနားတွေကိုအာဖရိကနိုင်ငံအများအပြားမှလည်းကျင်းပခဲ့ကြပြီးစီးလုံးညီညွတ်မှုနဲ့ပြန်လည်သွေးစည်းညီညွတ်ရေးကိုအဓိကထားကျင်းပခဲ့ကြပါတယ်ရှင
်အမေရိကန်ပြည်ထောင်စုကကျွန်ပြုတ်မှုအစပြုခဲ့တဲ့နှစ်400ပြည့်အခမ်းအနားတွေအကြောင်းကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လင်းပေးနေတဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ်ကတော့1-239-382-555လေးဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဩဂုတ်လ26ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965 လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတတ်တဲ့အောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
အရာရာတိုင်းအတွက်အလုပ်လုပ်ကြတဲ့အခါမှာယုံကြည်မှုကိုအခြေခံတိစောက်ပြီးတော့မှအလုပ်လုပ်ကြပါတယ်အလုပ်တစ်ခုပြီးမြောက်ဖို့ရန်အတွက်အရေးကြီးဆုံးနဲ့အခိုင်အမာဆုံးခွန်အားဟာယုံကြည်မှုပါကျွန်တော်တို့ကိုယ့်ကိုယုံကြည်မှုရှိဖို့
မေရီလန်းပြည်နယ်ကကိုတန်းထိုက်စုရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာလူမှုရေး၊နိုင်ငံရေး၊စီးပွားရေးအရာပြုပြင်ပြောင်းလဲမှုတွေဆောင်ရွက်ထားတဲ့အခြေအနေနောက်အစိုးရရဲ့မူဝါဒတွေကိုထိုင်းလုပ်ငန်းရှင်တွေကိုရှင်းလင်းတင်ပြတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာ Insight 2019အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကဗီဒီယိုကနေတဆင့်မိန့်ခွန်းပေးပို့ခဲ့တာပါဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
် Your investments will be welcomed enthusiastically. Your support to Myanmar's economic development for a brighter future will be met with strong commitment and cooperation on our part.
ရင်းနှီးမြှုပ်နှံမှုတွေကိုအားတက်သင်ရောကြိုးဆိုမှာပါပိုးပြီးတိုးတက်ကောင်းမွန်တဲ့အနာဂတ်အတွက်မြမစီးပွားရေးဖွံ့ဖြိုးမှုအပေါ်ပံ့ပိုးမှုတွေပေါ်မှာလဲကျမတို့ဘက်ကခိုင်မာတဲ့ပိုင်းထက်ချက်နဲ့ပူးပေါင်းဆောင်ရွက်မှာလဲဖြစ်ပါတယ်တိုးတက်စီပင်တဲ့အနာဂတ်ကိုဥတီကြမဲ့စိတ်လှုပ်ရှားပွေခီးမှာကျမတို့နဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဩဂုတ်လ23ရက်နေ့ကကျင်းပတဲ့မြန်မာ Insight 2019ဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဗီဒီယိုနဲ့မင်ခွန်းပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေမူဝါဒနဲ့ဥပဒေပိုင်းတိုးတက်မှုတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုအသိပေးတဲ့ဆွေးနွေးတဲ့အခမ်းအနားဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကနေပူးပေါင်းဆောင်ရွက်လိုပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ Thailand is one of the great development success stories of the past few decades. In one generation,
ဒီကနေ့ဆယ်စုနှစ်အနည်းငယ်အတွင်းအောင်မြင်ဖွံ့ဖြိုးမှုကြီးတွေထဲမှာထိုင်းနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။စည်ရဲမွဲတေမှုကိုစံချိန်တင်ရှင်းချနိုင်ခဲ့ပြီးရေရှည်တည်တတ်တဲ့အားကောင်းတဲ့ဖွံ့ဖြိုးမှုနဲ့အတူမျိုးဆက်တစ်ခုအတွင်းမှာဝင်ငွေမြင့်တဲ့စီးပွားရေးကိုအောင်မြင်မြင်အသွင်ပြောင်းနိုင်ခဲ့ပါတယ်။အာရှရဲ့ဆက်လက်တိုးတက်မှုကိုအပြည့်အဝရယူနိုင်ဖို့ကြိုးစားနေတဲ့မြန်မာအနေနဲ့နှစ်နိုင်ငံပြည်သူတွေအကျိုးအမြတ်အတွက်ထိုင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ပြီးထိုင်းနိုင်ငံစီကတည်ယူနိုင်ဖို့လည်းမျှော်လင့်ပါတယ်။ကျမတို့နိုင်ငံမှာစိန်ခေါ်အကဲစမ်းချက်အများပြားနဲ့ကြုံတွေ့နေရပေမဲ့လေတည်ငြိမ်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုကြားမှာဟန်ချက်ညီအောင်မြင်မြင်ထိမ့်ညှိထားနိုင်နေဆိုတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းမြင့်မားမှုကတက်သေးပ
ါထိုင်းနိုင်ငံရဲ့ PTTEP ရေနံရှာဖွေတူဖော်ရေးလုပ်ငန်းကြီးကမြန်မာနိုင်ငံမုတ်တမပင်လယ်ခွေ့မှာဇော်တိကသဘာဝဓာတ်ငွေလောက်ကွက်မှာလုပ်ငန်းတွေဆောင်ရွက်ဖို့2019ခုနှစ်အတွင်းအမေရိကန်ဒေါ်လာ 3.3 ဘီလီယံကျော်အသုံးပြုဖို့ခန့်မှန်းထားကြောင်းသိရတဲ့အတွက်လဲဂျီနာအာယဖြစ်မိကြောင်းဒေါ်အောင်ဆန်းစုကြည်ကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒါ့အပြင်ရန်ကုန်တိလဝါကနေမြဝတီမဲဆောက်ဘန်ကောက်လမ်းကြောင်းတစ်လျှောက်ပို့ဆောင်ဆက်သွယ်ရေးအတွက်ကုန်စည်ပို့ဆောင်ရေးကုမ္ပဏီတွေကိုမြန်မာနဲ့ထိုင်းနိုင်ငံတို့ကမကြခင်မှာလုပ်ပိုင်ခွင့်လိုင်စင်တွေထုတ်ပေးတော့မှာဖြစ်ကြောင်းနဲ့မြန်မာလူထုဝင်ငွေကောင်းလာလို့နိုင်ငံကုံသွေးရေးတွတ်တက်လာတယ်လို့လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအခုလိုပြောဆိုခဲ့ပါတယ်
I am particularly pleased to report that bilateral border trade between Myanmar and Thailand topped $2.28 million as of May of the current fiscal year.
လက်ရှိဘဏ္ဍာနှစ်ရဲ့မေလအထိမြန်မာနဲ့ထိုင်းနိုင်ငံကြားနေဆက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ1.18 billion အထိကျော်လွန်ခဲ့တဲ့အပေါ်ကျွန်မအနေနဲ့အထူးပဲကျေနပ်အားရဖြစ်မိပါတယ်။နေဆက်ကုန်သွယ်ရေးကနေဒီလိုကြီးထွားလာမှုမှာဆိုရင်ကျွန်မတို့ဘက်ကစိုက်ပျိုးရေးနဲ့ရေထွက်ကုန်တင်ပို့မှုတိုးတက်ခဲ့ပြီးထိုင်းဘက်ကလည်းအလားတူသွင်းကုန်တွေတိုးတက်ခဲ့ရမှာအလှကုန်စားတောက်ကုန်ဆက်ရန်ဒီယာအစိတ်ပိုင်းတွေနဲ့စက်မှုကုန်ချမ်းတွေဘီလက်မြေနဲ့ဓာတ်ဤဩဇာလူမျိုးကုန်ပစ္စည်းတွေတိုးတက်ခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အညီပဲစီးရဲမွဲတေမှုသတ်မှတ်ချက်အောက်မှာနေထိုင်ရတဲ့ကျမတို့လူဦးရေချိုးစားက2005ခုနှစ်မှာ 48.1 ရာခိုင်နှုန်းကနေ2018ခုနှစ်မှာ 24.8 ရာခိုင်နှုန်းထိထက်ဝက်လျှော့ကျခဲ့ပါတယ်။ကျေးလက်နဲ့မြို့ပြဒေသနှစ်ခုစလုံးမှာစည်ရဲမွဲတေမှုအခုလိုလျှော့ကျလာတဲ့အပေါ်မှာလည်းကျမအနေနဲ့အထူးပဲဝမ်းမြောက်မိပါတယ်။မြန်မာနိုင်ငံမှာဝင်ငွေတိုးတက်လာတာနဲ့အမျှအရေးအသွေးလဲကောင်းပြီးကိုတက်နိုင်တဲ့ဈေးနှုန်းလဲဖြစ်တာကြောင့်ထိုင်းဘက်ကလူသုံးကုန်တွေပိုးပြီးဝယ်လူအားကောင်းလာပါတယ်
။မြန်မာနိုင်ငံမှာလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုရည်ရွယ်ပြီးလူမှုရေးနိုင်ငံရေးအဖက်ဖက်ကပြုပြင်ပြောင်းလဲမှုတွေဆောက်ရွက်ထားပြီးတရားဥပဒေစိုးမိုးရေးကိုလည်းအလေးထားဆောက်ရွက်မယ်လို့နိုင်ငံတော်အထိုင်မင်ခံပုဂ္ဂိုလ်ကမင်းကိုမှထည့်သွင်းပြောဆိုပါတယ်။
Myanmar has been implementing a number of significant social, political, and economic reforms aimed at creating new and exciting opportunities for international.
နိုင်ငံကယင်းညှို့နယ်သူတွေအတွက်ကောင်းမွန်တဲ့အခွင့်အလမ်းသစ်တွေဖန်တီးပေးနိုင်ရည်ရည်ရွယ်ပြီးမြန်မာဘက်ကနေလူမှုရေးနိုင်ငံရေးနဲ့စီးပွားရေးမှာတည်တာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတချို့ဆောင်ရွက်နေပြီးဒီပြုပြင်ပြောင်းလဲမှုတွေကထိုင်းနိုင်ငံနဲ့အပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးတိုးတက်ကောင်းမွန်စေမှာပါမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးမှုအစီအစဉ်အကြောင်းကိုလည်းအများသိထားပြီးဖြစ်မှာပါကျမတို့ရဲ့ရေရှည်ဖွံ့ဖြိုးမှုအစီအစဉ်ပြည့်စုံလာစေဖို့နဲ့နောက်ထပ်ဗျူဟာမြောက်လမ်းညွှန်ချက်တွေချမှတ်နိုင်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုရှိတဲ့ယင်းညှို့နှံမှုကောင်းတွေကိုမြင့်တင်ဆောင်ရွက်မှုကနေတာတူညီမျှရှိပြီးကြွယ်ဝတဲ့လူမှုအတိုင်းဝိုင်းကိုတည်ဆောက်မှုနဲ့အတူတဟဇာတာရှိရှိတက်ကြွပြီးအားလုံးပါဝင်တဲ့ဖွံ့ဖြိုးမှုဖြစ်လာရေးအတွက်ရည်ရွယ်ပြီးမြမယင်းညှို့နှံမှုစီယုံရေးအစီအစဉ်တစ်ခုလည်းဆောင်ရွက်နေပါတယ်။အရေးကြီးတဲ့အချက်ကတော့မြမနိုင်ငံအနေနဲ့ဈေးကွက်ကိုအခြေခံတဲ့စီးပွားရေးစီဆက်ပြီးအသွင်ကူးပြောင်းနေတာနဲ့အတူပဲကျမတို့ပြည်သူအားလုံးရဲ့အကျိုးစီးပွားနဲ့အခွင့်အရေးတွေကိုကာကွယ်ပေးမယ်တက်ကြွပြီးအားလုံးပါဝင်မှုရှိတဲ့အတိုင်းဝိုင်းဖြစ်ရေးအတွက်တရားဥပဒေစိုးမိုးရေးကိုအခြေခံရမှာဖြစ်ပါတယ်
။မြမစီးပွားရေးမဟာဗျူဟာမူဝါဒလက်ရှိအခင်းကျင်းတွေနဲ့ပတ်သက်ပြီးရှင်းလင်းတင်ပြခဲ့ကြတဲ့ဘန်ကောက်မြို့တော်ကမြန်မာ Insight 2090ဆွေးနွေးပွဲမှာတော့ယင်းနှိမ့်မြုံနှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကမြန်မာနိုင်ငံမှာထိုင်းယင်းနှိမ့်မြုံနှံသူတွေအတွက်အခွင့်အလမ်းတွေနဲ့ပတ်သက်ပြီးလဲရှင်းပြခဲ့ပါတယ်။မြန်မာရဲ့ရေနံနဲ့သဘာဝဓာတ်ငွေရှာဖွေရေးကျန်းမာရေးကဏ္ဍတို့မှာထိုင်းယင်းနှိမ့်မြုံနှံမှုတွေရဲ့အောင်မြင်မှုတွေကိုထောက်ပြခဲ့ပါတယ်။ဒါအပြင်ခီးသွွားလုပ်ငန်းကဏ္ဍဟာဆိုရင်ထိုင်းလုပ်ငန်းတွေချက်ထွင်လုတ်ကင်နိုင်မဲ့အလားအလာခေါင်းတွေရှိတဲ့လုပ်ငန်းကဏ္ဍတစ်ခုဖြစ်ကြောင်းလဲပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကဏ္ဍအလားအလာတွေကိုထောက်ပြပြီးထိုင်းနိုင်ငံရဲ့ဟိုတယ်စီမံခန့်ခွဲမှုလုပ်ငန်းစုကြီးဖြစ်တဲ့ Centara Hotels and Resorts Group ကမြန်မာနိုင်ငံမှာဟိုတယ်6လုံးပြင်ဆင်မွမ်းဖန်မှုတွေစတင်ဖို့နားလည်မှုစာကြွန်လာလက်မှတ်ရေးထိုးထားပြီလို့လဲပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကဆွေးနွေးပွဲမိန့်ခွန်းမှာပြောဆိုသွားပါတယ်ရှင
်။မတ်တိန်ဂီထိုက်စုစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနေ့ပြန်အင်္ဂါမနေ့ခင်းနေမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးတင်းမာနေတဲ့တရုတ်နိုင်ငံကတင်ပို့တဲ့ကုန်ပစ္စည်းတွေအပေါ်မှာသွင်းကုန်ခွန်ကောက်ခံတာအပါအဝင်စီးပွားရေးကန့်သတ်ချက်တွေကအမေရိကန်လုပ်ငန်းတွေအပေါ်တက်ရောက်မှုတွေရှိနေပါတယ်။အထူးသဖြင့်တရုတ်နည်းပညာလုပ်ငန်းတွေအပေါ်မှာတင်းကျပ်နေတဲ့အတွက်အမေရိကန်နည်းပညာလုပ်ငန်းကိုလည်းထိခိုက်တယ်လို့ထောက်ပြမှုတွေရှိနေတာပါ။အပြည့်အစုံကိုတော့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
ုံးနဲ့အမေရိကန်ဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကအမေရိကန်နည်းပညာလုပ်ငန်းတွေကိုထိခိုက်တယ်ဆိုတာပို့ပြီးတော့သိတာလာပြီနော်ကိုသားညုံ
အထူးသဖြင့်အမေရိကန်ကထိပ်တန်းနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကုမ္ပဏီကသူ့ပြိုင်ဘက်လုပ်ငန်းတွေနဲ့ရှင်ပြိုင်တဲ့နေရာမှာတပန်းရှုံးစီတယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်ကိုပြောတယ်ဆိုတာကိုသမ္မတကပဲပြန်ပြောပြတာမဟုတ်လားဗျ
Apple CEO Tim Cook နဲ့သမ္မတ Trump တို့ August 16ရက်နေ့ကညစာစားကြရင်းနဲ့ Tim Cook ကသတိပေးတာရှင်အမေရိကန်နဲ့တရုတ်ကြားမှာကုန်သွယ်ရေးပြဿနာဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်သွင်းကုန်ခွန်တွေအပြန်အလှန်ကောက်နေကြတယ်။တရုတ်ကပို့တဲ့ကုန်တွေကိုအမေရိကန်ကသွင်းကုန်ခွန်ကောက်တော့တရုတ်မှာထုတ်လုပ်ရေးပိုင်းလုပ်နေတဲ့ Apple လုပ်ငန်းကိုတိုက်ရိုက်ထိမယ်လေ။အထူးသဖြင့် September 1ရက်ကစပြီးတော့တရုတ်ကပို့တဲ့ပစ္စည်းတွေကိုသွင်းကုန်ခွန်တစ်ဆယ်ရာခိုင်နှုန်းကောက်မယ်ဆိုရင်တေချာပေါက်အခွန်ပေးရမလို့ဖြစ်နေတာက Apple ထုတ် iWatch နာရီတွေနဲ့ AirPods နှစ်ချက်တွေပဲ။အခွန်ပိုပေးရမယ်ဆိုရင်ဈေးတွေပိုကြီးသွားမှာမို့ဝယ်သူတွေနည်းသွားနိုင်တယ်ဒါကြောင့် Apple ကသူတို့အယောင်ထိခိုက်မှာကိုစိုးရိမ်နေတာ
။သမ္မတ Donald Trump ကတရုတ်ကုမ္ပဏီကိုမဆုမြတ်မှုပြောသလိုပဲ September 1ရက်နေ့ကစပြီးတော့နောက်ထပ်သွင်းကုန်ခွန်တစ်ဆယ်ရာခိုင်နှုန်းကောက်မဲ့အစီအစဉ်တည်းမှာ smartphone တွေ, laptop computer တွေ, video game set တွေကို December 15ရက်နေ့ထိဆိုင်းထားပြီးမယ်လို့ December 15ရက်နေ့နောက်ပိုင်းသွင်းကုန်ခွန်တွေပြရမယ်ဆိုရင် iPhone, iPad နဲ့ MacBook တွေစီကအနည်းဆုံးတစ်ဆယ်ရာခိုင်နှုန်းကိုတိုးသွားနိုင်တယ်လေ
။ Apple အတွက်ဝင်ငွေအများဆုံးရှာပေးနေတာက iPhone ရှင့်ဒါကြောင့် Tim Cook ကသူတို့ရဲ့အဓိကပြိုင်ဘက် Samsung ကအသာရသွားနိုင်တယ်လို့သမ္မတ Trump ကိုပြောတာပေါ့သမ္မတကလည်း Tim Cook ပြောတဲ့အချက်တွေကလက်ခံစရာကောင်းတယ်ဒါကြောင့်သူ့ဘက်ကစဉ်းစားနေတယ်လို့သတင်းတောက်တွေကိုပြောတယ်လေ
နောက်တစ်ချက်ကတော့ American နဲ့ Tongkorea ကြားမနစ်ကရထားတဲ့ကုန်သွယ်ရေးသဘောတူညီချက်အရ Tongkorea Electronic ပစ္စည်းတွေ American ကိုသွင်းလို့ရှိရင်အခွန်ပေးဆောင်စရာမလို Samsung ကသူ့ရဲ့ smartphone တချို့ကိုတရုတ်နိုင်ငံမှာထုတ်ပါတယ်ဒါပေမဲ့လည်း Vietnam နဲ့ India နိုင်ငံတွေမှာရှိတဲ့ Samsung စက်ရုံကနေလည်းထုတ်နေတာပါ
Apple ကကြတော့ iPhone အပါအဝင်သူ့ရဲ့ကုန်ပစ္စည်းတော်တော်များများကိုတရုတ်မှာအဓိကထုတ်နေတာကိုသားညွန်ဦးရအခုနှစ်ပိုင်းနေအတွင်း iPhone တွေအယောင်ကအတော်ကိုနှေးနေတာပါဒီလိုအခြေအနေမှာသွင်းကုန်ခွန်ပေးရလို့ဈေးတက်အောင်ပဲဆိုရင်ဝယ်သူတွေဘက်ကတခြားလက်ကင်ဖုန်းတွေကိုပြောင်းသုံးနိုင်တယ်လေနောက်အခုကိုပဲဒီကမ္ဘာ smartphone ဈေးကွက်မှာ Apple ကတတိယနေရာရောက်နေတာ iPhone တွေအယောင်တွက်နေတော့ကတော့ Apple က smartphone ဈေးကွက်မှာနံပါတ်1ဖြစ်ခဲ့ပြီးမြဲအခုတော့ Samsung ကနံပါတ်1နေရာယူထားပြီးနံပါတ်2ကတရုတ် Huawei ဖြစ်နေပြီလေ
သမ္မတ Trump လက်ထက်မှာအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမမျှတဘူးဆိုပြီးတော့ကုန်သွယ်ရေးစာချုပ်တစ်ချုပ်ဖို့လုပ်ကြတဲ့ကကုန်သွယ်ရေးစီးပွားရေးကမောက်ကမဖြစ်တာပဲဗျ။အခုတရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးတင်းမာမှုကြောင့်မလို့တရုတ်စူဝါနဲ့နှီးစပ်တဲ့ Huawei နည်းပညာကုမ္ပဏီကိုလည်းတန်ခတ်အရေးယူမှုတွေလုပ်နေတယ်။ဒါပေမဲ့လို့အဲ့လိုမျိုးလှုပ်လိုက်လို့အမေရိကန်လုပ်ငန်းတွေထိခိုက်တယ်ဆိုတာအစိုးရကိုယ်တိုင်ကသိတော့ပြန်ပြီးတော့ short border တွေလုပ်ပြန်ရော
Huawei ထုတ်ပစ္စည်းတွေတောင်းလို့ရှိရင်လုံခြုံရေးစိတ်မချရတာကြောင့် American ကုမ္ပဏီတွေ Huawei နဲ့စီးပွားရေးမလုပ်ရလို့ထုတ်ပြန်ထားပြီးသားအမေရိကန်နည်းပညာလုပ်ငန်းတွေအနေနဲ့သူတို့နည်းပညာတွေကို Huawei ကိုမရောင်းရဘူး။ရောင်းမယ်ဆိုရင်ဒီအစိုးရစီကခွင့်ပြုချက်ယူရမယ်။နောက် Huawei ရဲ့နည်းပညာပစ္စည်းတွေကိုလည်းမသုံးရဘူးလို့2019မေလတုန်းကအမေရိကန်အစိုးရကကန့်သက်ချက်ထုတ်တယ်။အဲ့လိုထုတ်ပြီးတော့မကြခင်မှာပဲဒီပစ္စည်းနဲ့ဝန်ဆောင်မှုတချို့ကိုကန့်သက်ချက်တွေပြန်ပြီးလျှော့ပေးခဲ့ပါတယ်။ကန့်သက်ချက်လျှော့ပေါ်တာရက်90ပြည့်ကန်ပြီမှာပဲနောက်ထပ်ရက်90ထပ်တိုးပေးပြန်တယ်
။ Huawei ရဲ့ပစ္စည်းကိရိယာတွေကိုတုံးနေတဲ့အင်တာနက်နဲ့ကြိုးမဲ့ဆက်သွယ်ရေးကုမ္ပဏီအသေးစားလေးတွေအနေနဲ့တခြားပစ္စည်းတွေနဲ့ပြောင်းသွင်းဖို့အချိန်လိုသေးတာမို့လို့ကန့်သက်ချက်ကိုဆိုင်းထားပေးတာလို့အမေရိကန်စီးပွားကူးသန်းဝန်ကြီး Wilbur Ross ကပြောတယ်လေ။ Huawei နဲ့စီးပွားရေးမလုပ်ရဘူးလို့အမေရိကန်ဆူရကန့်သက်ချက်က Google ရဲ့ Android Operating စနစ်ကိုအတော်လေးထိခိုက်ပုံရပါတယ်။ကမ္ဘာမှာဒုတိယရောင်းရဆုံး Huawei ရဲ့ smartphone အစ်တွေဆိုရင် Android စနစ်ပါတော့မှာမဟုတ်ပါဘူး။ Huawei ကသူ့ရဲ့ကိုယ်ပိုင် Operating System စနစ်ကိုနောက်ပိုင်းသုံးတော့မှာပါ။
Huawei နဲ့ကုန်သွယ်ရေးစီးပွားရေးမလုပ်ဖို့ကန့်သက်ချက်ကိုအမေရိကန်အစိုးရကရက်90ထပ်ဆိုင်းထားလိုက်တာအမေရိကန်လုပ်ငန်းတွေရဲ့တိုက်တွန်းမှုကြောင့်ဖြစ်တယ်လို့ Newsweek မဂ္ဂဇင်းရဲ့အကြီးအကဲဆောင်းပါးရှင် Jonathan Broder ကခုလိုပြောပါတယ
် There's been pressure on the president from these companies American telecom companies particularly those in rural areas
ရေဂန်တယ်လီကွန်ကုမ္ပဏီတွေတမရပေါ်ဖိအားပေးမှုရှိပါတယ်သူဖြင့်နေဆက်ဒေတာတွေကကုမ္ပဏီတွေဆိုရင်သူတို့အင်တာနက်ကွန်ရက်တွေအတွက် Huawei ထုတ်ပစ္စည်းကိရိယာတွေကိုတုံးကြတာပါ။အမေရိကန်ကုမ္ပဏီတွေနဲ့ Huawei စီးပွားရေးမလုပ်ရလို့သမ္မတကမေလမှာမိန့်ထုတ်ခဲ့ပြီးတဲ့နောက်ပိုင်းသူတို့ရဲ့ဆက်သွယ်ရေးစနစ်မှာတုံးထားတဲ့ Huawei ပစ္စည်းတွေကိုတခြားပစ္စည်းတွေနဲ့အစားထိုးဖို့အတော်လေးစူးစမ်းပေမဲ့တိတ်မလွယ်လှပါဘူး။ကန့်သက်ချက်ထပ်ဆိုင်တဲ့ကြေညာချက်မထုတ်ခင်လေးတည်းအဲ့ဒီလုပ်ငန်းအကြီးအကဲတွေနဲ့သမ္မတတွေ့ဆုံခဲ့တာပါ။သမ္မတရဲ့မူကိုပြန်စဉ်းစားပေးဖို့သူတို့ပန်ကြားခဲ့ပါတယ်။
အမေရိကန်ဆိုရရဲ့ကန့်သက်ချက်ကြောင့်အမေရိကန်ကုမ္ပဏီတွေဘက်ကပဲထိခိုက်တာမဟုတ်ဘူးဗျ။ Huawei လုပ်ငန်းလည်းအတော်လေးထိခိုက်ပုံရတယ်မဆွေမမောရဲ့။ဒီ Huawei ရဲ့နိုင်ငံတကာမှာ smartphone အယောင်ကိုအတော်လေးထိခိုက်တယ်လို့ Bloomberg စီးပွားရေးသတင်းတွေမှာဖော်ပြပါရယ်။ Huawei ကုမ္ပဏီရဲ့ကုမ္ပဏီတွင်းခန့်မှန်းချက်တွေအရအခု2019ခုနှစ်ထဲမှာ smartphone အလုံးတန်း60လောက်အယောင်ယော့သွားလိမ့်မယ်လို့ခန့်မှန်းထားတယ်တဲ့
။2018ခုနှစ်တုန်းက Huawei ရဲ့ smartphone အယောင်က35ရာခိုင်နှုန်းလောက်တက်ခဲ့တာ။ အထူးသဖြင့်ဒီဥရောပဈေးကွက်ကိုတော်တော်လေးထိုးဖောက်နိုင်ခဲ့လို့ကမ္ဘာမှာစမတ်ဖုန်းအယောင်အယဆုံးနံပါတ်1ကုမ္ပဏီဖြစ်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေတောင်ရှိခဲ့တာဒါပေမဲ့ဟွာဝေးစမတ်ဖုန်းတွေရဲ့အသက် Android စနစ်ကို Google ကသုံးခွင့်မပေးတော့သလို Google ရဲ့ App Store Google Play ကိုလည်းဆက်သုံးခွင့်မပေးတော့အတော်အထိနာစရာဖြစ်တယ်လေဖုန်းဝယ်တဲ့သူက Android စနစ်ကြောင့်အဓိကဝယ်ကြတာဆိုတော့ဖုန်းအယောင်ကြမယ်လို့သူတို့ခန့်မှန်းထားတာလည်းမမှားဘူးကိုသားညုံကြီး
ဟွာဝေးနဲ့ဆက်ဆက်နေတဲ့နောက်ထပ်လုပ်ငန်း46ခုကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးမလုပ်ရစင်းထဲမှာထပ်သွင်းလိုက်တော့ဟွာဝေးအတွက်ထပ်ပြီးတော့ကြက်ရက်စရာဖြစ်တာပေါ့ဗျာ
။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲမှာအမေရိကန်ကဟွာဝေးကိုတစားကန်လို့လုပ်နေတယ်လို့လေလာသူတွေကမြင်နေကြတာပါ။ဟွာဝေးအပါအဝင်တရုတ်လုပ်ငန်းတွေကိုထိခိုက်တဲ့အမေရိကန်ရဲ့စီးပွားရေးဖိအားကအမေရိကန်ကုမ္ပဏီတွေအပေါ်လဲတက်ရောက်မှုတွေရှိနေတာကြောင့်သွင်းကုန်ခွန်တိုးတဲ့ကိစ္စမျိုးကိုမလုပ်သင့်ဘူးလို့အမေရိကန်လုပ်ငန်းတွေဘက်ကပြောနေတာပါ။သူတို့ဖီအားကြောင့်ကန့်သက်ချက်တွေကိုအမေရိကန်ကရွှေ့ဆိုင်းနေဆိုပေမဲ့လုံးဝဖျက်လိုက်တာမျိုးမဟုတ်တဲ့အတွက်လက်လီအယောင်လုပ်ငန်းတွေမှာစိုးရိမ်မှုတွေကတော့ဆက်ပြီးတော့ရှိနေဆဲဖြစ်ပါရဲ့ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီဘက်တက်တဲ့ရောင်တင်လာမှာတော့ဟောင်ကောင်ကဆန္ဒပြပွဲတွေမှာတရုတ်အစိုးရဘက်ကလိုက်ပြီးတော့ဘယ်အစိုးရကစန့်ကျင်ကန့်ကွက်တာပါလဲ။ပြီးတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးဖြစ်တဲ့သူကိုမီဒီယာတွေဝေဖန်ရေးသားတာတွေနဲ့ပတ်သက်လို့မကြိုက်ဘူးလို့ပြောလာတဲ့အယ်ဒန်ဂျွန်။ဒီလိုမျိုးကဘာတလောင်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထားတွေကိုကြားကြရပါမယ်။တရုတ်အစိုးရရဲ့တရုတ်ပြည်တပြည်တည်းမူဝါဒကိုထောက်ခံတယ်ဆိုပြီးတော့ K-pop အစိုးရတွေတရားဝင်ထုတ်ဖော်ပြောနေကြပါတယ်။ဒီထက်မှာတော့တရုတ်ပြည်က K-pop အစိုးရ၈ဦးထက်မနည်းနောက်ပြီးတော့ထိုင်ဝမ်ကတအူးနဲ့ဟောင်ကောင်ကတအူးတို့ပါဝင်ပါတယ်။ဒီအတွက်ကြောင့်သူတို့ပြည်သက်တွေစီကစိတ်ပြက်မှုတွေရောနားလည်ပေးမှုတွေရောတုံ့ပြန်ချက်တွေအမျိုးမျိုးထွက်နေတာပါ။တရုတ်နိုင်ငံပိုင်းကိုဗန်အိုးချုပ်ခွင့်ရဟောင်ကောင်မှာတရုတ်ဩဇာကြီးလာတာကိုစန့်ကျင်ဆန္ဒပြမှုတွေဖြစ်လာပြီးတဲ့နောက်မှာတော့ K-pop အစိုးရရဲ့တရုတ်လူလာရေးစင်ညာချက်တွေတော်တော်များများထွက်လာတာဖြစ်ပါတယ်။လူမှုကော်ရဲ့အစာမျက်နှာတွေပေါ်မှာတရုတ်နိုင်ငံအလံကိုတင်ထားတဲ့အဲ့အစိုးရတွေထဲမှာတော့လေးချောင်း Jackson 1နဲ့ Victoria Song တို့ပါဝင်ပြီးတော့သူတို့ဟာတရုတ်အမျိုးသားအလံကိုကာကွယ်သူ 1.4 သန်းတွေကတအုပ်ဖြစ်တယ်လို့သူတို့ကိုသူတို့ရည်ညွှန်းပြီးတော့ဖော်ပြကြပါတယ်။ Jackson 1ကဟောင်ကောင်ကဖြစ်ပြီးတော့လေးကတော့ထိုင်ဝမ်ကပါဒါကိုကြည့်မယ်ဆိုရင်တရုတ်ပြည်မှာကြီးအမှုပညာဈေးကွက်မှာနေရာရဖို့အတွက်အမှုပညာအကျော်မော်တွေမှာဖိအားတွေရရှိနေတယ်လို့တချို့ကမြင်ပါတယ်။တချိန်တည်းမှာပဲလေတရုတ်လူငယ်တွေကြားမှာလည်းမျိုးချစ်စိတ်တဲ့တိုးမြင့်လာတာတွေကိုတွေ့နေရပါတယ်ရှင်။ I've never seen a diamond in the flesh. I cut my teeth on wedding rings in the movies and I'm not proud of my address.In a torn up town, no postcode envy. But every song's like gold teeth, gray goose dripping in the bathroom, bloodstains, ball gowns, trash in the hotel room. We don't care.ဗြိတိန်နိုင်ငံကဗြိတိန်တော်ဝင်မင်းသား Success မျိုးသား Harry နဲ့မျိုးသားကတော့ American သူရုပ်ရှင်မင်းသမီး Meghan Markle တို့နှစ်ဦးသူတို့အားလဲရမှာကိုပိုင်လင်းမြန်နဲ့ခီးထွက်တဲ့ပုံမှာမီဒီယာတွေဝေဖန်ရေးသားနေရတဲ့ပတ်သက်လို့သူ့အနေနဲ့အမတန်မှစိတ်အနှောင့်အယှက်ဖြစ်မိတယ်လို့ဗြိတိန်နာမည်ကျော်အဆိုတော်ကြီးဖြစ်တဲ့ Elton John ကပြောပါတယ်မင်းသား Harry နဲ့ကျင်ရတော့ Meghan တို့နှစ်ဦးဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့အတော်လေးတက်တက်ကြွကြွလှုပ်ရှားနေသူတွေဖြစ်တာမလို့ကိုပိုင်လေရင်သုံးတာဟာကမ္ဘာမြေအတွက်ကာဗွန်ထုတ်လွှတ်မှုပိုးစေတယ်ဆိုပြီးတော့အပြောနဲ့အလုပ်မညီဘူးဆိုပြီးတော့မီဒီယာတွေမှာရေးသားဝေဖန်နေတာပါပြင်သစ်နိုင်ငံ Nice မြို့မှာရှိတဲ့ Elton John ရဲ့နေအိမ်ကိုလာလည်ဖို့အတွက်သူတို့နှစ်ယောက်ကိုပိုင်လေရင်စီထွက်လာတဲ့ပုံမှာဝေဖန်ရေးသားမှုတွေအတွက်အဆိုတော် Elton John ကသူရဲ့ Instagram လူမှုကွန်ရက်စာမျက်နှာကနေပြီးတော့ဒါဟာစိတ်နှောက်ရှက်ဖြစ်စရာဆိုပြီးတော့အော်လာ19ရက်နေ့မှာပဲတုံ့ပြန်ရေးသွားတာပါသူကမင်းသား Harry ရဲ့မိခင်မင်းသမီး Diana နဲ့မိတ်ဆွေရင်းနေဖြစ်တာမလို့တားဖြစ်တဲ့ Harry နဲ့မိသားစုကိုလုံလုံချုံချုံအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ခံစားရကြောင်းသူတုံ့ပြန်ရေးထားပါတယ် Elton John နဲ့သူရဲ့ချစ်သူတို့နှစ်ဦးဟာမင်းသား Harry ကိုဇနီးမောင်နှံအတွက်အားလဲရဲ့အပန်းဖြေရာမှာတည်တံ့လွတ်လွတ်လပ်လပ်ဖြစ်စေခြင်းတယ်လို့လည်းရေးထားပါတယ်သူတို့လုံလုံချုံချုံအကာအကွယ်ရဖို့အတွက်အခုလိုမျိုးကိုပိုင်လေရင်စီရင်ပေးရတာဖြစ်တယ်လို့လည်းဆိုပါတယ်
အခုလေမြန်ကလည်းကာဗွန်ထုတ်လွှတ်မှုပမာဏနည်းတယ်လို့အယ်တန်ဂျွန်ကတုံ့ပြန်ပါတယ်Helsinki မြို့တော်မှာ Michael Jackson ကိုမူတည်ဖန်တီးတဲ့အမှုပညာတွေကိုပြကန်းလို့ပြသနေပါတယ်။ Michael Jackson on the wall ဆိုတဲ့ပြကန်းကတော့ကမ္ဘာ့ပေါ်ပူလာယဉ်ကျေးမှု Pop Culture စီးဆောင်ကို Michael Jackson ဘလောက်တည်ရောက်မှုရှိခဲ့လဲဆိုတာထင်ရှားစေတဲ့အမှုပညာလက်ရာတွေကိုတွေ့ရတာပါ။ American အမှုပညာရှင် Andy Warhol, American ဓာတ်ပုံဆရာ David LaChapelle နဲ့အုပ်ဖို့အမှုပညာရှင် Grayson Perry တို့ရဲ့ဖန်တီးမှုတွေလည်းပြသထားတဲ့ထဲမှာပါဝင်ပါတယ်။အမှုပညာလက်ရာပေါင်း60ကျော်ကို2018ခုနှစ်မှာလန်ဒန်မြို့တော်ကအမျိုးသားပုံသူပြတိုက် National Portrait Gallery မှာပြသခဲ့တော့တော်တော်ဝေဖန်မှုတွေနဲ့လည်းကြုံခဲ့ရပါတယ်။အဲဒီနောက်ပြင်သစ်နိုင်ငံပါရီမြို့တော်နဲ့ဂျာမနီနိုင်ငံဘောမြို့တို့မှာလည်းပြသခဲ့ပါတယ်။ဂျာမနီပွဲမတိုင်ခင်မှာတော့ Michael Jackson မဆုံးခင်တော့ကကလေးတွေကိုလိမ်မိုင်းဆိုင်ရာမဖွဲ့မရပြုတ်မှုမှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲမှုတွေထွက်လာခဲ့ပြီးတော့ဒီပြဝဲဆက်ပြီးတော့စီစဉ်မှုခက်ခဲခဲ့တာပါ။အခု Helsinki ပွဲစီစဉ်သူတွေကလည်းဒီပြဝဲကသူ့ကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတာမဟုတ်ပါဘူး။သူ့ရဲ့အရှိန်အဟွာကခေရီစီကိုဘလောက်ရိုက်ခတ်တယ်လဲဆိုတာပြသတာဖြစ်ပါလေလို့ပြောထားပါတယ်ရှင်။ Hey y'all, it's Fred. I gotta tell you something. Okay, I wanna be a celebrity. ဒီတော့ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်ပြီးတော့လူမှုရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ပေးနေတဲ့ကိုတန်းထိုက်စုရဲ့ယုံကြည်ရာကိုတင်ဆက်ပေးမှာပါ။မမိုးဖြူကစီစဉ်ထားတာဖြစ်ပါတယ်ရှင်။
ကျွန်တော်တွေဟာအရာရာတိုင်းအတွက်အလုပ်လုပ်ကြတဲ့အခါမှာယုံကြည်မှုကိုအခြေခံတည်ဆောက်ပြီးတော့မှလုပ်လုပ်ကြပါတယ်။အလုပ်တစ်ခုပြီးမြောက်ဖို့ရန်အတွက်အရေးကြီးဆုံးနဲ့အခိုင်အမာဆုံးခွန်အားဟာယုံကြည်မှုပါ။ကျွန်တော်တို့ကိုယ့်ကိုယ်ယုံကြည်မှုရှိဖို့လွန်ရေးကြည့်ပါတယ်။တပါးသူရဲ့ယုံကြည်မှုကိုရအောင်လှုပ်ဆောင်ဖို့ထက်ကိုယ့်ကိုယ်ကိုယ်ယုံကြည်မှုရှိအောင်လှုပ်ဆောင်ဖို့ကအပိုရေးကြီးပါတယ်။ကျွန်တော်ရဲ့ယုံကြည်မှုရှိတဲ့အရာတစ်ခုကိုပြောပါဆိုလို့ရှိရင်ကျွန်တော်နေထိုင်တဲ့ Maryland ပြည်နယ်မှာရှိတဲ့ပြည်ပရောက်မြန်မာတွေရဲ့မြန်မာဆိုတဲ့စိတ်သက်ကိုကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ယုံကြည်တဲ့မြန်မာစိတ်သက်ဆိုတာပါပါတယ်။စာနာတတ်မှု၊နားလည်မှု၊ကူညီမှုနဲ့အပြန်အလှန်လေးစားမှုတွေပါပါတယ်။ကျွန်တော်မြန်မာ community မှာလက်တလော့မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရေဘေးအတွက်မြန်မာနိုင်ငံရေဘေးသင့်ပြည်သူများကိုကူညီဖို့ရန်ပုံငွေဈေးအမွဲတစ်ခုကိုပြီးခဲ့တဲ့စနေနေ့ August 24th က Maryland ပြည်နယ်မှာရှိတဲ့မင်္ဂလာရမဘုန်းကြီးကျောင်းဝင်းတွင်မှပြုလုပ်ခဲ့ကြပါတယ်။ပွဲတစ်ခုစီစဉ်တဲ့အခါမှာသက်ဆိုင်ရာကဏ္ဍအလိုက်တာဝန်တွေကိုတာဝန်ခံကိုယ်စီလွှဲပေးရပါတယ်။ဘွဲအတွက်မိတို့မိပုံလောက်ဆောင်ကြမယ်။မိသည့်အစီအစဉ်တွေထည့်ကြမယ်ဆိုတာကိုတာဝန်ခံတွေနဲ့ဆွေးနွေးကြရပါတယ်။ကိုယ်စီတင်ပြဆွေးနွေးခဲ့ကြတာတွေဖြစ်တဲ့ကြကြမလို့အရာအားလုံးကတော့အကုန်အတူတူဖြစ်ခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့အားလုံးအခက်ခဲမရှိညှိယူလို့ရခဲ့ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့လောက်ဆောင်ကြသူတွေအားလုံးရဲ့ရှင်နှင်းမှာအတတ်မပါတဲ့ယုံကြည်မှုတစ်ခုကိုအရင်တည်ဆောက်ထားကြလို့ပါပဲ။အဲ့ဒီယုံကြည်မှုကကျွန်တော်တို့မြန်မာလူမျိုးတွေရဲ့မြန်မာစိတ်ဓာတ်ကိုစာနာတတ်မှုနားလည်မှုကူညီမှုနဲ့အပြန်အလှန်လေးစားတတ်မှုကျွန်တော်တို့ community မှာရှိတဲ့မြန်မာလူမျိုးတွေရဲ့မြန်မာစိတ်ဓာတ်ကိုယုံကြည်ပြီးတော့မှကျွန်တော်တို့အလုပ်လုပ်ခဲ့ကြပါတယ်ကျွန်တော်တို့ရဲ့ယုံကြည်မှုကိုတပါးသူတွေမြင်အောင်ကျွန်တော်တို့စူးစမ်းပြီးမပြခဲ့ပါဘူးကျွန်တော်တို့ရှင်ထဲမှာကျွန်တော်တို့ဖာသာကျွန်တော်တို့မြင်နိုင်အောင်ပြသခဲ့ပါတယ်ပွဲကြီးလည်းကျွန်တော်တို့အအောင်မြင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်ဒီပွဲကိုလာရောက်လှူဒါန်းကြတဲ့မြန်မာမိသားစုဝင်တွေရဲ့ရင်ထဲမှာလည်းယုံကြည်မှုတွေနဲ့လာရောက်လှူဒါန်းကြရဲဆိုတာကိုကျွန်တော်တို့ခိုင်မာယုံကြည်ပါတယ်။အဲ့ဒါကတော့မိမိတို့တက်နိုင်တဲ့အင်အားနဲ့တက်နိုင်တဲ့ဘက်ကနေ
ကူညီနိုင်ရမယ်ဆိုတဲ့ယုံကြည်မှုပါပဲ
။ကျွန်တော်ပြောတဲ့မြမစိတ်တက်ဆိုတာဟာတကယ်တော့ရှင်ကြီးတဲ့လူအဖွဲ့စီလူအတိုင်းဝိုင်းမှာရှင်တန်ပေါက်ပွားနေတဲ့စိတ်တက်နဲ့အတူတူပါပဲ။မြမပြည်တွင်းမှာရှိတဲ့မြမပြည်သူပြည်သားတွေအားလုံးဘေးရန်နဲ့မျိုးမျိုးကင်းရှင်းပြီးတော့မှစိတ်ချမ်းသာကိုချမ်းသာနဲ့ရှိနိုင်ကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမောဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနေ့တာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOE ရဲ့ telephone number 1239 2322 999လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့် VOE ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒီမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးခန္ဓာ၊သုတဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူမနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစီအစဉ်နဲ့မကြခင်ဆုံးသက်တော်မှာပါ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုမရသေးတဲ့အတွက်ကမ္ဘာစီးပွားရေးမယင်မယားဖြစ်နေတာကြောင့်သဘောတူညီမှုရဖို့အရေးကြီးတယ်လို့ပြင်သစ်သမ္မတအမနီယယ်မက်ခရွန်ကပြောကြားခဲ့ပါတယ်။ G7 ထိပ်သီးစည်းဝေးပွဲကြီးမှာအမေရိကန်သမ္မတဒေါ်နယ်ဒ်ထရမ့်နဲ့ပြုတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြင်သစ်သမ္မတကခုလိုပြောသွားတာပါ။တရုတ်ဘက်ကစီးပွားရေးအရာထိခိုက်နေတာကြောင့်အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့အလွန်အမင်းလိုလားနေတယ်လို့သမ္မတထရမ့်ကဆိုပါတယ်။အီရန်အရေးနဲ့ပတ်သက်လို့တော့2015ခုနှစ်တုန်းကအီရန်နဲ့နိုင်ငံတကာရရှိထားတဲ့သဘောတူညီချက်ကိုဆက်ပြီးကင်ဆယ်ပြီးတော့အခြေအနေကောက်အောင်ဘလို့လုပ်သွားမလဲဆိုတဲ့နည်းလမ်းကိုရှာသွားမယ်လို့ပြင်သစ်သမ္မတကပြောပါရယ်။အဲ့ဒီသဘောတူညီချက်ထဲကနေအမေရိကန်က2018ခုနှစ်တုန်းကနှုတ်ထွက်ခဲ့တာပါ။အီရန်မှာခေါင်းဆောင်ပြောင်းအောင်အမေရိကန်ကလုပ်နေတာမဟုတ်ဘဲနျူကလ িয়ার လက်နက်ပယ်ထိန်တုံးလက်နက်တွေမထုတ်လုပ်နိုင်အောင်သာလုပ်နေတာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါရယ်။အီရန်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကိစ္စကတော့အဆင်သင့်မဖြစ်သေးဘူးလို့သမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အမေရိကန်သမ္မတကဒီတရုတ်အနေနဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့ကမ်းလှမ်းတယ်လို့ပြောခဲ့ပေမဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဘက်ကတော့ဒါကိုအတိမပြုနိုင်သေးဘူးလို့ပြန်ပြောပါတယ်။တရုတ်ဘက်ကဒီဖုန်းတစ်ခါလောက်ခေါ်ပြီးတော့ဆွေးနွေးဖို့ပြောလာတဲ့အရန်ကိုအပြုသဘောဆောင်တဲ့ဖုန်းခေါ်ဆိုမှုတွေဖြစ်တယ်လို့သမ္မတထရမ့်ကဆိုခဲ့တာပါ။ဒါပေမဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကတော့အခုလိုဖုန်းခေါ်ဆိုပြောကြားမှုတွေကိုသူမသိခဲ့ဘူးလို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေဇုန်မြေဆိုင်တက်တော်ကြီးမီးလောင်ကျွမ်းနေတာကိုနှိမ့်သက်နိုင်ဖို့အတွက်တက်တော်ကြီးနဲ့ဆက်နေတဲ့နိုင်ငံတွေအတွက်ဒေါ်လာ22တန်းလောက်နဲ့ညီများတဲ့ဒီယူရိုငွေ30ကူညီဖို့စီးပွားရေးအင်အားကြီး G7 နိုင်ငံကောင်းဆောင်တွေကတိပြုခဲ့ပါတယ်။ပြင်သစ်နိုင်ငံ Biarritz မြို့မှာကျင်းပတဲ့ဒီ G7 ထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာပြင်သစ်သမ္မတဦးဆောင်ပြီးတော့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးကိစ္စတွေဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုအမေဇုန်တက်တော်ကြီးကိုကာကွယ်ထိန်းသိမ်းဖို့သဘောတူကတိပြုခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မတက်ခဲ့ပါဘူး။သမ္မတထရမ့်အနေနဲ့တခြားနှစ်နိုင်ငံဆွေးနွေးပွဲတွေရှိနေတာကြောင့်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးစည်းဝေးပွဲမတက်တာဖြစ်ပေမဲ့အမေဇုန်အမြဲဆိုင်တက်တော်ကြီးကာကွယ်ရေးကိစ္စမှာအမေရိကန်ကတသားတည်းရပ်တည်ပါတယ်လို့ပြင်သစ်သမ္မတကပြောပါတယ်။ဟောင်ကောင်ရဲတွေကဒီဆန္ဒပြတဲ့သူတွေဟာဥပဒေနဲ့မညီတဲ့အကြမ်းဖက်လုပ်ရက်တွေကိုပိုတိုးလုပ်နေတယ်လို့ဆွဆွဲလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးပါရစေ။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.